Welcome to the Voice of America in Burmese.
Mingla ba shin. VOA American Tan ye 2015 khu ni October 15 ye Chatabri ni nyet ni be 6 nai ga ni 9 nai thi season 2 ko myo daw Washington DC ga ni dai yai thol lwin pe ni ba bi. Kilometer 16 19 25 ro ga ni phan yu na sin nai ma le shin. ဒီမှာခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုမက်ခင်ဖြူဖြူနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါအခြေအနေဒီနေ့အခြေအနေဒီညအေဂျင်ရေးကူညီလှုပ်ဆောင်မှုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးတောက်ရောက်ဖို့ရှိပါတယ်မြန်မာဆွေရနဲ့တိုင်းနာလက်နက်ကိုင်ဖွဲ့ရှိဖွဲ့အကြားတနိုင်ငံလုံးအပြစ်ခတ်ရစေးဆိုင်ရာသဘောတူစာချုပ် NCA ကိုဒီကနေ့လက်မှတ်ရေးထိုးကြပါပြီ NCA စာချုပ်လက်မှတ်ရေးထိုးတာကိုအမေရိကန်နဲ့ကုလသမဂ္ဂအပါအဝင်ကြိုဆိုကြပြီးဆက်လုပ်သွားဖို့လိုရာတွေကိုလည်းထောက်ပြကြပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
အခုညနေခင်းမှာတော့ဒီတနိုင်ငံလုံးအပြည့်ရဆဲဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေသဘောတူညီချက်လက်မှတ်ရေးထိုးခဲ့တဲ့အကြောင်းတွေကိုအဓိကနားဆင်ကြားရဖို့ရှိပါတယ်။ဒီထက်မှာတော့အပြည့်ရရေးလက်မှတ်ရေးထိုးခဲ့တဲ့လက်နက်ကိုင်တိုင်းရင်းသား KNU အဖွဲ့ရဲ့သဘောထားဘယ်လိုရှိပါလဲ။
ကျွန်တော်တို့ကတော့အဓိကရည်ရွယ်ချက်ကတော့ပြည်တွင်းစိတ်ကိုအဆုံးသတ်နိုင်ရေးနဲ့လူစုအတွက်
KNU ဒူပလာယာခရိုင်ကဆက်ဆံရေးဒူတာဝန်ခံရဲ့ပြောပြချက်နဲ့အတူဒီကနေ့လက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးအပြစ်ရရေးဆွေးနွေးပွဲနဲ့အတူဒီပေါ်တုံ့ပြန်ချက်အမျိုးမျိုးကိုတင်ဆက်ပေးသွားပါမယ်။စီစဉ်နောက်ပိုင်းမှာတော့ရက်ပေါင်း23ရက်လောက်ပဲလိုတော့တဲ့ရွေးကောက်ပွဲဆိုင်ရာအထူးစီစဉ်သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြားရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြေညာပေးကြပါမယ်ရှင်။
ရှိလဲပိုင်းမှာပါလက်စတိုင်းနဲ့အစ္စရေးတွေကြားအကြမ်းဖက်တိုက်ခိုက်တာတွေဖြစ်နေချိန်မှာပဲတည်ငြိမ်အေးချမ်းမှုကိုပြန်တည်ဆောက်ရွေးနည်းလမ်းတွေရှာဖွေဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီအဲ့ဒီဒေသကိုတွားရောက်ဖို့စီစဉ်နေပါတယ်။မကြာခင်ကဖြစ်တဲ့အကြမ်းဖက်မှုတွေမှာဗိုလ်ဒူးနေတုန်းကဂျေရုဆလင်မြို့ရဲ့အဓိကဘတ်စကားဂိတ်အပြင်ဘက်မှာအသက်80အရွယ်အစ္စရေးမျိုးသမီးတူကိုဓာတ်နဲ့ထိုးတဲ့ပါလက်စတိုင်းလူမျိုးတူကိုအစ္စရေးရဲတပ်ဖွဲ့ကပစ်တက်လိုက်ပါတယ်။နောက်ဖြစ်ရတဲ့ခုမှာတော့ဂျေရုဆလင်ရဲ့ OCT ဝင်ပေါက်မှာရဲတပ်ဖွဲ့ဝင်တူကိုဓာတ်နဲ့ထိုးဖို့ကြိုးစားတဲ့ပါလက်စတိုင်းတူကိုတပ်ပစ်လိုက်ပါတယ်။ပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုတွေကိုရင်ဆိုင်ဖြေရှင်းတာမှာအထောက်အကူပြုဖို့အတွက်အစ္စရေးတပ်ဖွဲ့ဝင်ရာပေါင်းများစွာကိုနိုင်ငံတော်အမှဖြတ်ကျက်ချထားပါဗျ
။ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ရဲ့လှုပ်ရှားမှုတွေကိုလေကြောင်းကနေစောင့်ကြည့်ထောက်လှမ်းမှုတွေလုပ်သွားဖို့အမေရိကန်သမ္မတဘရက်အိုဘားမားကအမေရိကန်တပ်ဖွဲ့ဝင်တချို့ကိုကင်မရွန်နိုင်ငံကိုဆစ်လွတ်လိုက်ပါဗျ။ကင်မရွန်ဆိုရရဲ့ဖိတ်ကြားချက်နဲ့အခုလိုတပ်ဖွဲ့တွေဆစ်လွတ်တာဖြစ်ပြီးဒါဟာအနောက်အာဖရိကဒေသမှာအကြမ်းဖက်ဆွေးရောင်းလှုပ်ရှားသူတွေကိုချေမှုန်းနိုင်ဖို့အတွက်ပုံမှန်ကျေပြန့်တဲ့နိုင်ငံတကာအထောက်ကျူပတ်မှုတစ်စိတ်တစ်ပိုင်းပဲဖြစ်ပါတယ်။အခုဆေးလွတ်လိုက်တဲ့တပ်ဖွဲ့တွေအနေနဲ့မြေပြင်တိုက်ခိုက်ရေးလုပ်ငန်းတွေမှာပါဝင်ဖို့မဟုတ်ပဲကိုယ်ပိုင်လုံခြုံရေးအဆောင်အချက်ယူနိုင်ဖို့နဲ့ကာကွယ်ရေးရည်ချက်တွေအတွက်ဖြစ်တယ်လို့သမ္မတအင်ပီရိုပြောခွင့်ရ George Annes ကပြောပါရယ်ဘိုကိုဟာရမ်နဲ့တခြားအဖွဲ့တွေရဲ့အကြမ်းဖက်လှုပ်ရှားမှုတွေတိုးလာနေတာနဲ့အမျှနိုင်ငံတကာရဲ့ပါဝင်လှုပ်ဆောင်မှုတွေပိုပြီးတော့အရေးကြီးလိုအပ်လာနေတာဖြစ်ပါတယ်ဘိုကိုဟာရမ်နဲ့တခြားအစိုးရအဖွဲ့တွေရဲ့လှုပ်ရှားမှုတွေဟာဘာသာရေးလွတ်လပ်ခွင့်အပေါ်ချင်းချမှုဖြစ်လာနေတယ်ဆိုတာကိုမနေ့ကပဲလောလောလတ်ထုတ်ပြန်လိုက်တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ဒီနေ့အတွက်နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစဉ်ခံစာမှာဖော်ပြထားပါတယ်ရှင
်။ Syria ပြည်ပခတ်မှာအမေရိကန်ရဲ့ရည်တည်ချက်ဟာအပြုသဘောမဆောင်ဘူးလို့ရုရှားသမ္မတ Vladimir Putin ကအဝေဖန်ပြစ်တင်လိုက်ပါတယ်။ Syria မှာစီးရေးလူဆောင်ချက်တွေကိုညှိနှိုင်းရေးနှစ်နိုင်ငံအဆင့်မြင့်ဆွေးနွေးပွဲကိုမတက်ဘူးလို့အမေရိကန်ကညှင်းလိုက်ပြီးတဲ့နောက်ရုရှားသမ္မတကအဲ့ဒီလိုဝေဖန်တာပါ။ Syria ဝေဟင်မှာလိုက်နာလူဆောင်ရမယ့်စည်းကမ်းတွေပေါ်နှစ်နိုင်ငံအဆင့်နှိမ့်ဆွေးနွေးပွဲတွေတတိယကြိမ်လုပ်ပြီးနောက်တစ်ရက်မှာပဲသူကအဲ့ဒီလိုပြောတာပါ။ Syria မှာနှစ်နိုင်ငံစလုံးကတီးခြားလေကြောင်းတိုက်ခိုက်မှုတွေလုပ်နေကြတာပါ။ဗိုလ်ဒူးနေကဗီဒီယိုဆက်သွယ်ရေးကနေတဆင့်လုပ်တဲ့ဆွေးနွေးပွဲတွင်တိုးတက်မှုရခဲ့တယ်လို့နှစ်နိုင်ငံစလုံးကပြောပါတယ်။အဲ့ဒီဆွေးနွေးပွဲတွေဟာဘေကင်းလုံခြုံရေးလုံထုံးလုံနည်းတွေအကောင့်တွေပေါ်ရေးကိစ္စကိုပဲသတ်မှတ်ဆွေးနွေးတာဖြစ်တယ်လို့အမေရိကန်ကပြောပါတယ်။ Syria မှာ CIA ကနောက်ထပ်ပူးပေါင်းဆောင်ရွက်မှုလုပ်ဖို့ကမ်းလှမ်းတာကိုအမေရိကန်ကညင်တယ်လို့ဗိုလ်ဒူးနေမှာရုရှားကပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့ကနယ်စည်းမထဆရာဝန်များအဖွဲ့ MSF ရဲ့စေယုံကိုအမေရိကန်ကဘုံကျဲတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ပေါ်နိုင်ငံတကာကော်မရှင်တစ်ခုကစုံစမ်းစစ်ဆေးမယ်လို့ MSF အဖွဲ့ကပြောလိုက်ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်လူ22ယောက်သေဆုံးခဲ့ရတာပါ။ဆွစ်ဇာလန်နိုင်ငံအခြေစိုက်နိုင်ငံတကာလူသားချင်းစာနာမှုရေးရာအချက်အလက်ရှာဖွေရေးကော်မရှင်ဟာရှေ့ဆက်လှုပ်ဆောင်မှုအတွက်အာဖဂန်နစ္စတန်နဲ့အမေရိကန်ပြည်ထောင်စုတို့စီကနောက်ဆုံးသဘောတူညီချက်ကိုစောင့်နေတယ်လို့ MSF အဖွဲ့ကပြောပါတယ်။ပထမတဆင့်ကဒီစုံစမ်းစစ်ဆေးမှုတွေကိုအမေရိကန်ပြည်ထောင်စုကသဘောတူခွင့်ပြုဖို့ဖြစ်ကြောင်းအဲ့ဒီနောက်မှာအောက်တိုဘာလ3ရက်နေ့ညကတကယ်တမ်းဘာဖြစ်ခဲ့လဲဆိုတာကိုယုံကြည်ကိုးစားရတဲ့သတင်းရင်းမြစ်တွေစီကနေရှာဖွေဖို့ပဲဖြစ်တယ်လို့ MSF အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Jason Kuhn ကပြောပါရယ်အဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးအမေရိကန်သမ္မတ Barack Obama က MSF အဖွဲ့ကိုတောင်းပန်ထားပါရယ်ရှင်
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္ဂနွေဗီအိုကနေပြီးတော့ကြာသပတေးညနေပိုင်းသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရဲ့စည်ရေးသဘောတူစာချုပ် NCA ဟာနောင်မျိုးဆက်တွေရဲ့အနာဂတ်အတွက်သမိုင်းလက်ဆောင်ဖြစ်တယ်လို့သမရဦးသိန်းစင်ကပြောလိုက်ပါတယ်။နေပြည်တော်မှာဒီနေ့ကျင်းပတဲ့ NCA လက်မှတ်ရေးထိုးပွဲအခမ်းအနားမှာသမရကအဲဒီလိုပြောသွားတာပါ။ဒီလက်မှတ်ရေးထိုးပွဲမှာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါနိုင်သေးပေမဲ့ကနဦးရှိပြည်အနေနဲ့ပါဝင်ပြီးရှေ့ဆက်သွားဖို့အစီအစဉ်ဖြစ်နေတဲ့အဖွဲ့တွေနဲ့အရင်ဆုံးလက်မှတ်ထိုးဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းကျန်နေသေးတဲ့အဖွဲ့တွေပါဝင်နိုင်ရေးကိုဆက်လက်ကြိုးပမ်းသွားမယ်အကြောင်းသမရဦးသိန်းစင်ကပြောသွားပါတယ်။အခုစာချုပ်ကိုလက်မှတ်ရေးထိုးကြတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့ကတော့ကရင်မျိုးသားအစည်းအရုံး KNU ၊ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA ၊ KNU KNL ငြိမ်းချမ်းရေးကောင်စီ၊ပအူအမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO ၊ချင်းမျိုးသားတပ်ဦး CNF ၊ရခိုင်လွတ်မြောက်ရေးပါတီ ALP ၊မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA တို့ဖြစ်ကြပါတယ်။အင်အားအကောင်းဆုံးလူမျိုးစုလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSA နဲ့နိုင်ငံအရှိမြောက်ပိုင်းကဒေသအများပြားကိုထိန်းချုပ်ထားတဲ့ကချင်လူမျိုးရေးအဖွဲ့ KIO တို့ကတော့လက်မှတ်မထိုးတဲ့အဖွဲ့တွေထဲမှာပါဝင်ပါတယ်
။မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်း၈ခုအကြားတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစက်ရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့တဲ့အပေါ်ကြိုဆိုတဲ့အချိန်ထဲမှာပါဝင်မှုပုံမှုအားကောင်းတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေရဲ့အကောင့်ထဲပေါ်တဲ့အထိဆက်လက်ကြိုးပမ်းသွားဖို့အမေရိကန်နိုင်ငံသားရဲ့ဌာနကတိုက်တွန်းလိုက်ပါတယ်။ဒီကနေ့ NCA လက်မှတ်ရေးထိုးပွဲမှာပါဝင်ခဲ့ကြသူအားလုံးအနေနဲ့စာချုပ်ပါစာသားအနှစ်သာရတို့နဲ့အညီလိုက်ပါဆောင်ရွက်ဖို့တိုက်တွန်းတယ်လို့ပါဝင်လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့တွေနဲ့အပြုသဘောဆောင်တွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးအခုထက်ပိုပြီးတော့အားကောင်းတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေရဲ့ဖော်ဆောင်သွားဖို့တိုက်တွန်းတဲ့အကြောင်းနိုင်ငံသားရဲ့ဌာနပြောခွင့်ရဂျွန်ကာဗီရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တချိန်တည်းမှာပဲဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာထိုးစစ်ဆင်မှုတွေဆက်ပြီးတော့ရှိနေတဲ့အခြေအနေနဲ့အဲ့ဒီဒေသတွေမှာအိုးအိမ်ဆွတ်ခွာထွက်ပြေးနေရသူတသိန်းကျော်အတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနိုင်ဖို့အရေးအခက်အခဲတွေရှိနေသေးတဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းလေးဖော်ပြထားပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ညီညွတ်ရေးတည်ဆောက်မှုလုပ်ငန်းစဉ်တွေကိုအနီးကပ်စောင့်ကြည့်နေပြီးဆက်လက်အားပေးသွားမယ်အကြောင်းလေးမစ္စတာကာဗီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အလားတူပဲဒီကုလသမဂ္ဂကမ္ဘာ့ဘဏ်နဲ့အနောက်နိုင်ငံတွေအများစုပါဝင်တဲ့ငြိမ်းချမ်းရေးအထောက်အကူပြုအဖွဲ့ PSG ကလည်း NCA လက်မှတ်ရေးထိုးမှုကိုကြိုဆိုလိုက်ပြီးတော့ဒီကနေ့လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့အစည်းတွေပါဝင်လာဖို့ဦးတည်တဲ့လမ်းကြောင်းတွေကိုဖော်ဆောင်သွားဖို့နဲ့ယုံကြည်မှုတည်ဆောက်ရေးဆက်လက်ကြိုးပမ်းမှုတိုက်တွန်းလိုက်ပါတယ်။အားလုံးပါဝင်ပြီးရေရှည်တည်တံ့မဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့ PSG အဖွဲ့ကမျှော်လင့်တဲ့အကြောင်းလဲဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားတာပါ။အလားတူပဲဒီ EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံတို့ကလည်း NCA လက်မှတ်ရေးထိုးနိုင်တဲ့အပေါ်မှာကြိုဆိုတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ဒီကနေ့လက်မှတ်ရေးထိုးရမှာမပါတဲ့လက်နက်ကိုင်အဖွဲ့အစည်းတွေရှိနေသေးတာကြောင့်ဒီအဖွဲ့တွေနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုတွေဆက်လုပ်သွားဖို့အရေးကြီးတယ်လို့ပဲဒီရှေ့ဆက်ယုံကြည်မှုတည်ဆောက်ဖို့ EU အဖွဲ့ကတိုက်တွန်းပါတယ်။ NCA စာချုပ်ကိုလက်မှတ်ရေးထိုးခဲ့ပေမဲ့ပြစ်ခတ်မှုတွေပြန်လည်စတင်နိုင်တဲ့အနေနဲ့ဆက်ပြီးတော့ရှိနေတာကြောင့်လက်နက်ကိုင်အဖွဲ့အလုံးကအကြမ်းဖက်မှုတွေကိုတညီတညွတ်တည်းရှောင်ရှားကြဖို့နဲ့အကူအညီလိုအပ်သူတွေထံကိုနိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ဝိုင်းဝန်းဆောင်ရွက်ကြဖို့အရေးကြီးတဲ့အကြောင်းရန်ကုန်ပြည်ဒေသရုံးကလည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်
။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဆင့်အတန်းမှာမြန်မာနိုင်ငံကိုအီရန်၊ပါကစ္စတန်၊ရုရှား၊ဆော်ဒီအာရေဗီယာတို့နဲ့တံတန်းနဲ့ထားပြီးအမေရိကန်ပြည်ထောင်စုကတတ်မှတ်လိုက်ပါတယ်။ဒီနိုင်ငံတွေနဲ့တခြားနိုင်ငံတွေမှာလူနည်းစုတွေရဲ့အခွင့်အရေးတွေကိုလျှို့လျှူခံနေရတယ်လို့အမေရိကန်နိုင်ငံခြားဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။အမေရိကန်နိုင်ငံခြားဌာနကနှစ်ဆင့်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်ဆင့်အစီရင်ခံစာနဲ့ပတ်သက်ပြီးဗိုလ်ဓူးလေးမာရေးလို့ပြောသွားတာပါ။ဘာသာရေးလွတ်လပ်ခွင့်အတွက်တခုတည်းသောအကြီးမားဆုံးစိန်ခေါ်မှုကအကြံဖက်လို့ရတဲ့ကိုကာကွယ်ပြောဆိုဖို့အတွက်ဘာသာရေးကိုလွဲချော်စွာအသုံးချနေသူတွေရဲ့အကြံဖက်မှုတွေပိုတိုးလာတာပဲဖြစ်တယ်လို့နိုင်ငံခြားဌာနကပြောပါတယ်။အီရန်နဲ့ဆီးရီးယားမှာဘာသာရေးလွတ်လပ်ခွင့်ကိုချူပေါက်နေတဲ့အစ္စလာမ်စစ်သွေးကြွ IS အစွန်းရောက်အဖွဲ့နဲ့ပတ်သက်ပြီးအခုအစီရင်ခံစာမှာအထူးဖော်ပြထားပါတယ်။နိုင်ဂျီးရီးယားနဲ့အင်ဒိယနိုင်ငံတွေမှာဘာသာရေးအခြေခံတဲ့တပ်ဖြတ်မှုတွေအတွေ့ဘိုကိုဟာရမ်အဖွဲ့ကိုဖော်ပြထားပါတယ်။အီရန်မှာရှီးယားစစ်သွေးကြွတွေ၊ဆီးရီးယားမှာအယ်နူစရာတအူ၊ပါကစ္စတန်မှာလက်ရှ်ကာ-ဂျန်ဗီအဖွဲ့တွေကဘာသာရေးလွတ်လပ်ခွင့်ချူပေါက်မှုတွေလုပ်တာကိုဖော်ပြပါတယ်။မြန်မာနိုင်ငံမှာတော့ရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုခွဲခြားဆက်ဆံတာဖော်ပြတယ်လို့ပြင်သစ်နဲ့ဂျာမနီတို့မှာဂျူးတွေကိုစန့်ကျင်တာကိုလည်းဖော်ပြထားပါတယ်။
တောက်တျုပ်ပြည်နယ်တွေကရင်ပိုင်နဲ့အငင်းပွားနေတဲ့နေရာနီးမှာတရုတ်တင်မော်တစီကြောင့်သူ့ရဲ့ငါးဖမ်းလေးတွေကတစင်းနှိမ့်မြုပ်သွားခဲ့တယ်လို့ဗီယက်နမ်နိုင်ငံကပြောပါရယ်။ဒါဟာတရုတ်နဲ့ဗီယက်နမ်အိနီချင်းနှစ်နိုင်ငံအကြားရင်ပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်တဲ့တင်းမာမှုတွေပိုဆိုးလာတဲ့နောက်ဆုံးဖြစ်ရပဲဖြစ်ပါရယ်။နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောထားတဲ့ပါရာဆယ်ကျွန်းစုတွေအနီးမှာစက်တင်ဘာလ29ရက်နေ့ကဗီယက်နမ်ငါးဖမ်းလေးရဲ့ဘေးတစ်ဖက်ကိုတရုတ်တင်မော်ကဝန်တိုက်ခဲ့တာလို့ကွန်ငိုင်ခရန်တာဝန်ရှိသူတွေကဒီကနေ့ပြောဆိုလိုက်ကြပါအဲ့နောက်တရုတ်သင်းမော်ဘော်ကလက်နက်ကိုင်ဆောင်ထားသူတို့ဗီယက်နမ်လေဘော်ကိုတက်လာပြီးလမ်းညွန်မြေပုံဆက်တွေငါးဖမ်းကိရိယာတွေနဲ့တခြားပစ္စည်းတွေကိုခိုးယူထွက်ပြေးသွားခဲ့ကြတယ်လို့ဗီယက်နမ်လေဘော်မှာရှိနေခဲ့တဲ့ငါးဖမ်းသမား၁၀ယောက်ထဲကတယောက်ကပြောပါတယ်။နိုင်ပိုင်းအကြမှာငါးဖမ်းလေးနှိမ့်မြုပ်လာခဲ့တာကြောင့်ငါးဖမ်းသမားတွေအနေနဲ့အသက်ငယ်ဝတ်စုံတွေကိုဝတ်ပြီးသူတို့ကိုလာခဲ့တဲ့သူတွေကိုစောင့်ကြရတယ်လို့ဆိုပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့တရုတ်အစိုးရကိုတရားဝင်ကန့်ကွက်စာတင်ဖို့ဗီယက်နမ်အာဏာပိုင်တွေကစစ်ဆင်နေတဲ့အကြောင်းဒီဗီယက်နမ်အစိုးရအရာရှိတွေကိုကိုးကားပြီးတော့ AP သတင်းတော်မှာဖော်ပြထားပါတယ်ရှင်။
မော်တော်ကားတွေကနေကာဗွန်အောက်ဆိုက်ဓာတ်ငွေ့ထိုးလွှမ်းမှုပမာဏစစ်ဆေးချက်ကိုအမှန်တိုင်းမထွက်စေတဲ့ကွန်ပျူတာဆော့ဖ်ဝဲတတ်ထားတဲ့မော်တော်ယာဉ်2.4တန်းကိုပြန်ပြင်ဆင်ဖို့ဂျာမနီမော်တော်ယာဉ်ဆိုင်ရာစည်းကမ်းတင်ကိုရေးအဖွဲ့က Volkswagen ကုမ္ပဏီကိုအမိန့်ထုတ်ညွှန်ကြားလိုက်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့အကြေညာပေးခဲ့တာပါ။အခုထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေထဲမှာတော့ဒီကနေ့နေပြည်တော်မှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရေးထိုးပြီးတဲ့နောက်ဒီတနိုင်ငံလုံးအပြည့်ရဲ့ရေးလက်မှတ်ရေးထိုးတဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တနိုင်ငံလုံးအပြည့်ရဲ့ရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးပေါ်ထွန်းလာမယ့်ငြိမ်းချမ်းရေးဟာနောက်ပြန်လှည့်စရာမရှိပဲရှစ်ဆက်သွားဖို့ပဲရှိတယ်လို့သမ္မတဦးသိန်းစိန်ကပြောပါတယ်။ဒီနေ့လက်မှတ်ရေးထိုးပွဲမှာမပါဝင်သေးတဲ့အဖွဲ့တွေအနေနဲ့ရှေ့လုပ်ငန်းစဉ်တွေမှာပါဝင်နိုင်အောင်လဲဆောင်ရွက်ပေးသွားမယ်လို့ပြောပါတယ်။လက်မှတ်မထိုးနိုင်သေးတဲ့နောက်ထပ်တိုင်းရင်းသားအဖွဲ့တွေပါဝင်လာဖို့အတွက်တပ်မတော်အနေနဲ့အင်အား3နီးထက်ညှိနှိုင်းအဖြစ်ရှာတဲ့ဏီကိုသာတုံးဖို့စစ်ရေးတွေကိုလျှော့ချပေးဖို့ KNU ဥက္ကဋ္ဌစောမူသူစီဖော်ကလည်းတောင်းဆိုထားပါတယ်။သတင်းပြေဆုံးကို VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်။
ဒီကနေ့နေပြည်တော်မှာကျင်းပတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးပွဲအခမ်းအနားမှာသမ္မတဦးသိန်းစိန်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်ဖို့ဟာအရေးကြီးတဲ့အပိုင်းတစ်ခုဖြစ်ကြောင်းပြောဆိုလိုက်ပါတယ်။ခုရလာတဲ့ငြိမ်းချမ်းရေးကိုနောက်ကျောင်းပြန်လဲမှာမဟုတ်ဘူးလို့လည်းသူကခုလိုပြောဆိုလိုက်ပါတယ်။
ကျွန်တော်တို့ရဲ့ပတ်ဝန်းကျင်ကအန်စီကိုဘယ်တော့မှလက်မှတ်ရေးထိုးရဆိုတာထက်အောင်းလက်ခံရတဲ့အောင်ပူကြတယ်ဘာလို့ခေတ္တရောက်တော့အကောင့်ထဲပေါ်နေလဲဆိုတော့မတော်တော့အခြေခံလို့အစီအစဉ်ကလည်းဒီလိုပြောတော့ပါမယ်ငင်းငင်းလုံးလုံးစင်ကရှေ့ကိုဆက်သွားဖို့ဖြစ်တယ်နောက်ပြန်လှည့်တော့ကျောင်းဖြစ်တယ်
ရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးသမရဦးသိန်းစိန်ကအခုလိုပြောဆိုခဲ့ပါသေးတယ
်တပ်ခွဲတွေရှော့ချရဆိုင်နိုင်လို့တစ်ခါတစ်ခါမှရဆိုင်ရေးဆိုင်ရာပူပူဆောက်ကြည့်ကြည့်ကြရအောင်ဒီ GMC ကိုဖွဲ့ပြီးထိမ့်သိမ်းလုပ်ဆောင်တော့မှာဖြစ်ပါတယ်။ပြိပကောင်လေးပါးတို့ကနိုင်ငံတကာထောက်ကူလူတို့ပြုပြီးတဲ့ဒီနေ့မှာမျိုးတွေဝင်ရောက်လာဆိုဥစားပြီးလုပ်ဆောင်တော့မှာဖြစ်ပါတယ်။ပြီးတော့ဒီနေ့ကျရင်ဆွေးနွေးမှုပူးတက်ဖို့ဒီ UB DJC တို့ဖွဲ့စည်းပြီးအမျိုးသားပြန်လဲရေးသားစိတ်ရေးကိုပြုတည်ထားတဲ့နိုင်ငံရေးဆွေးနွေးပွဲများကိုအပေါင်းထဲပေါ်ပေါ်မှာဖြစ်ပါတယ်။
ကရင်မျိုးသားအစည်းအရုံးဥက္ကဋ္ဌစောမူတူစေဖို့ကခုလှုပ်ဆောင်ခဲ့တာဟာဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ဖို့ရှောက်လန်းရမယ့်ခရီးရှည်တစ်ခုအတွက်ပထမဆုံးခရီးတစ်ခုသာဖြစ်ကြောင်းလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးလဲသူကခုလိုတောင်းဆိုလိုက်ပါတယ်
။လက်တလောပါဝင်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းများထပ်မံပါဝင်လာရေးလုပ်ငန်းစဉ်တွေပို့ဆောင်ရမှာလဲတမတော်အနေနဲ့အင်အားသုံးတဲ့ဤချက်ဤနိုင်အဖြစ်ရှာတဲ့ဤလမ်းကိုအသုံးပြုဖို့အလေးထားတောင်းဆိုတိုက်တွန်းလိုပါတယ
်ဒီလက်မှတ်ရေးထိုးပွဲအပေါ်မှာနိုင်ငံရေးလေးလာတုံသက်သူဦးစီသူအောင်မြင့်ကခုလိုတုံသက်ခဲ့ပါတယ
်တကယ်လို့သာသူတို့တွေကဒီသဘောတူညီချက်တွေကိုကောင်းကောင်းမွန်မွန်အကောင့်ထဲပေါ်တယ်ဆိုရင်တော့ဒီ NCA ကိုနောက်ထပ်အခြားဖွဲ့တွေကလည်းလာပြီးတော့မှဆက်ပြီးတော့လက်မှတ်ရေးထိုးကြမှာပေါ့နော်ကောင်းကောင်းအကောင့်ထဲမပေါ်နိုင်ဘူးပြီးတော့မှနောက်အစိုးရဘက်ကလည်းတိုက်ခိုက်မှုတွေရက်စဲအောင်သူ့အနေနဲ့မလုပ်နိုင်ဘူးဆိုရင်တော့ဒါကောင်းတဲ့ရက်လက်ဟိုရလာမှာမဟုတ
်ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာမနန်တူးကြာကလည်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အပေါ်ခုလိုတုံသက်လိုက်ပါ
ကပနာမအဆက်ပြေပါပဲလို့ဆိုကျွန်တော်ယူဆတယ်ဒါပဒမချေလာမပြားဒါရေးကြည့်တဲ့အဆင့်တစ်ဆင့်ဖြစ်တယ်ပြပြချင်းပေါ့နော
်ဒီလက်မှတ်ရေးထိုးပွဲကိုအစိုးရဘက်ကသမရဦးသိန်းစိန်ဒုတိယသမရတွေဖြစ်ကြတဲ့ဒေါက်တာဆိုင်းမောင်ခန်းနဲ့ဦးညံထွန်းဦးကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းဒုကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်တမရယုံဝင်ကြီးတွေဖြစ်တဲ့ဦးအောင်မင်းလွှတ်တော်ကိုယ်စားလှယ်ဦးသိန်းစောအပါအဝင်စုစုပေါင်း၈ဦးပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။တိုင်းရင်းသားတွေဘက်ကတော့ကရင်အမျိုးသားအစည်းအရုံးက KNU ဥက္ကဋ္ဌဘိုးချုပ်ကြီးစောမူတူစေဖို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ကဒုတိယဘိုးချုပ်ကြီးရွတ်စစ်ချင်းမျိုးသားတပ်ဦး CNF ကဥက္ကဋ္ဌပူးနျံလန်းထံပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌဥခွန်မြင့်ထွန်းမြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကဥက္ကဋ္ဌရဲဘော်တန်ကေရခိုင်အမျိုးသားလွတ်မြောက်ရေးပါတီ ALP ကဥက္ကဋ္ဌဥခိုင်ဆိုးနိုင်အောင်ကရင်ငြိမ်းချမ်းရေးကောင်စီ KNU K KNLAPC ကပိုချုပ်ကြီးစောထေးမောင်နဲ့ဒီမိုကရေစီအကျိုးပြုကရင်တက်မတော် DKBA ကစစ်ဦးစီးချုပ်ပိုချုပ်စောလက်ပွဲတို့တက်ရောက်လက်မှတ်ရေးထိုးခဲ့ပါတယ်နိုင်ငံတကာအသီးသက်သေတွေအနေနဲ့ကုလသမဂ္ဂဥရောပသမဂ္ဂထိုင်းနိုင်ငံဂျပန်နိုင်ငံတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံမှကိုယ်စားလှယ်တွေတက်ရောက်ပြီးအသီးသက်သေလက်မှတ်ရေးထိုးခဲ့ပါတယ်ပြည်တွင်းအသီးသက်သေတွေအနေနဲ့ကတော့ပြည်တွင်းနိုင်ငံရေးပါတီ62ခုမှကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်ဒီလက်မှတ်ရေးထိုးပွဲကိုဒေါင်ဆန်းစုကြည်နဲ့ခွန်ထွန်းဦးတို့တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူးဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုစားဗဟိုအလုံးမှုဆောင်ဦးဝင်းထိန်တက်ရောက်ခဲ့ပါတယ်အခု NCA လက်မှတ်ထိုးလိုက်တဲ့အဖွဲ့ရှိဖွဲ့ဟာအောက်တိုဘာ16နဲ့18ရက်တွေမှာအစိုးရနဲ့စည်ရေးကော်မတီနိုင်ငံရေးကော်မတီများဖွဲ့စည်းရင်အစည်းအဝေးပြုလုပ်သွားမှာဖြစ်တယ်လို့တိုင်းရင်းသားအဖွဲ့တွေကပြောပါတယ်ရှင
်မေခပြောပြသွားတာပါရှင်ဒီကနေ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့အပြစ်ရရေးလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်စာချုပ်ပါသဘောတူညီချက်အတိုင်း24နာရီအတွင်းတပြည်လုံးအပြစ်ခတ်တိုက်ခိုက်မှုရပ်ဆက်ရေးအတွက်အစိုးရကိုတိုင်းရင်းသားကောင်ဆောင်တအူးကတောင်းဆိုလိုက်ပါတယ်ပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့ဒီအတွက်တပ်မတော်အပါအဝင်နှစ်ဖက်တပ်တွေကဆောင်ရွက်နေကြသလိုလက်မှတ်ထိုးမထားသေးတဲ့အဖွဲ့တွေနဲ့လည်းအရင်လက်မှတ်ရေးထိုးထားတဲ့ပြည်내အဆင့်ပြည်ထောင်စုအဆင့်သဘောတူညီချက်အတိုင်းဆောင်ရွက်သွားဖို့ရှိတဲ့အကြောင်းပြောပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့နှစ်ပေါင်း60ကျော်ကြာကမ္ဘာအရှိအကြဆုံးပြည်ရင်းစစ်ပွဲရစေးရေးအတွက်ပထမဆုံးခြေလှမ်းအဖြစ်စတင်လိုက်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးစာချုပ်ကိုနိုင်ငံတော်သမ္မတအပါအဝင်နိုင်ငံခေါင်းဆောင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေဟာပြည်ရင်းပြည်ပကတပ်သေးတွေနဲ့အတူအတီးပြုတ်လက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတဲ့ဒီလက်မှတ်ရေးထိုးပွဲအခမ်းအနားဟာမနေ့9နာရီလောက်မှာစတင်ပြီးနေ့ကင်း17နာရီလောက်မှာပြီးဆုံးခဲ့ပါတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်စာချုပ်ပါသဘောတူညီချက်အတိုင်း24နာရီအတွင်းတိုက်ပွဲတွေရပ်ဆိုင်းဖို့အတွက်ချင်းမျိုးသားတပ်ဦးရဲ့အဓိပတိကောင်စီဝင်ဒေါက်တာစလိုင်းလျံမုံစခေါင်းကတောင်းဆိုလိုက်ပါတဲ
့ဒီစာချုပ်ကကိုလက်မှတ်ထိုးပြီးပြီအဲ့ဒီစာချုပ်ထဲမှာတမဒကြီးကိုတိုင်လက်မှတ်ထိုးတယ်တမဒကောက်ကွေဦးစီချုပ်နဲ့ဒုကောက်ကွေဦးစီချုပ်လက်မှတ်ထိုးတယ်အခုကျွန်တော်တို့စာချုပ်ထဲမှာ24နာရီအတွင်းဒီစာချုပ်ကိုတစ်ဖက်တပ်တွေကနေပြီးတော့အုတ်ချီတိကြောင်ကြရမယ်ဆိုတာပါပါတယ်ဆိုတော့ဒီစာချုပ်ကိုလက်မှတ်ထိုးပြီးသားဖြစ်တဲ့အတွက်ဒီစာချုပ်ကိုနှစ်ဖက်တက်ကလိုက်နာဖို့လူအတာဖြစ်ပါတယ်အဲ့လိုလိုက်နာဖို့ဆိုတဲ့နေရာမှာဒီစာချုပ်ကဒီနေ့ဖတ်ကြားထားတဲ့အတိုင်းဒီမှာလာပြီးတော့လက်မှတ်ထိုးတဲ့လူတွေဖွဲ့တင်တဲ့တာတက်ဆိုင်တာမဟုတ်ဘူးတနိုင်ငံလုံးနဲ့တက်ဆိုင်တဲ့စာချုပ်ဖြစ်တယ်ထို့အတွက်ကြောင့်အစိုးရကိုကျွန်တော်တောင်းဆိုချင်တာကအခုကနေစပြီးတော့ပြည်ထောင်စုမြန်မာနိုင်ငံတစ်ခွန်းလုံးမှာတိုက်ပွဲတွေအားလုံးရပ်စည်ဖို့လက်မှတ်မထူသေးတဲ့အဖွဲ့ရှိနေလေတိုက်ပွဲထူးဆီးရှင်တာအားလုံးရက်စေဖို့ကျွန်တော်တို့တောင်းဆိုချင်ပါတယ်အဲ့ဒါမှကျွန်တော်တို့စစ်ဆေးဆောင်ရွက်မယ်လုပ်ငန်းတွေကိုဆောင်ရွက်လို့ရမှာဖြစ်ပါတယ
်စာချုပ်ပါသဘောတူညီချက်အတိုင်းပြစ်ခတ်တိုက်ခိုက်မှုတွေရက်စေရေးကိုအစိုးရဘက်ကကတိုင်းရင်းသားတွေဘက်ကပါဆောင်ရွက်နေပြီလို့လေပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်တော်စုဝန်ကြီးဦးအောင်မင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်ဘက်ကတိုင်းရင်းသားလက်နက်ကိုင်တွေတပ်ဖွဲ့သားတွေကပို့ပြောလို့ချင်တယ်ကျွန်တော်တို့ကိုယ်တိုင်မရကြည့်ကြတာပါပဲဒီမိတ်ကိုပဲဆောင်နေတာပါဒီမိတ်ကဒီပါဒီပါကျွန်တော်တို့ဆက်တယ်ဆိုတာအပြည့်ပြတ်ပါပဲအဲ့ဒါကြောင့်အားလုံးပြည့်ပြည့်ရင်ဒီညနေကဆိုရင်ဒီမက်တက်တရားပြုတော့ဘုံဘုတ်ချဝတ်ကြည့်ချက်ဆောင်ချမဖိတ်ဘူးတော့ချာဒီမိတ်ကိုကျွန်တော်တို့ရင်းစည်းချင်တာပါတော့ဒီမိတ်ကိုပဲတက်ကအမိကိုဆောင်နေတာ
လက်မှတ်ရေးထိုးရမှာမပါဝင်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးအပြစ်ခတ်ရစဲရေးကိုနှစ်ဖက်လိုက်နာဖို့လိုအပ်ကြောင်းဦးအောင်မင်းကဆက်ပြောပါတဲ့
။နောက်ကျန်တဲ့လက်နက်ခိုးတဲ့အဖွဲ့များတော့ဒါအဲ့လိုဒီတဲ့ဘိုင်ကက်ပဲစားဖို့။ဘယ်လိုလဲစားတော့အလုံးပေါင်း30ကျော်ပို့ဆောင်။အဲ့ဒီ90ဝန်တိုင်းလည်းပြောပါတော့ဘာ။အဲ့မှာပြည်နေစစ်ရှိတယ်။နောက်တော့ပြည်တော်စစ်ရှိတယ်။အဲ့စားဖို့ပြည်တယ်လို့ပါပါ။ဟိုစားဖို့ခုလိုအောင်တဲ့ဘိုးကတော့
လက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေပါဝင်လက်မှတ်ရေးထိုးရေးအတွက်ကိုအစိုးရဘက်ကကလက်မှတ်ရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေကပါဆက်လက်ကြိုးပမ်းသွားမယ်လို့လည်းဂရိပြုပြောဆိုကြပါတယ်မြမငင်းချင်းစင်တာကအကြီးတန်းကြံပေးဦးလာမောင်ရွှေကအရင်ရက်ဆွေးနွေးပွဲတွေမှာကလေးကတက်မရော့ဘက်က24နာရီအတွင်းပြစ်ခတ်တိုက်ခိုက်မှုတွေရက်စေးရေးကိုဆောင်ရွက်ဖို့ပြောဆိုထားကြောင်းလည်းပြောပါတယ်
ဟိုတနေ့ကကျွန်တော်တို့ဒီတိုင်းရင်းသားတွေနဲ့အကြုံညှိနှိုင်းပွဲမှာတက်မတော်ကတာဝန်ရှိတဲ့ပေါ့လေဒီတက်ပွဲသူကြီးရဲအောင်ကတော့အခုလက်မှတ်ထိုးပြီးပြီးချင်းမှာတက်မတော်အနေနဲ့ကတော့သူတို့ရဲ့ဆက်သွယ်လမ်းကြောင်းတွေကနေပြီးတော့ချက်ချင်းပေါ့လေဒါကိုဆက်သွယ်ပြီးတော့ပေါ့ဒီအမိန့်ကို သူတို့ထပ်ပြီးတော့ deliver လုပ်မယ်လို့ပြောသားတာတွေ့ပါတာခင်ဗျအဲ့တိုင်းပဲဆောင်ရမယ်လို့ပဲကျွန်တော်တို့အနေနဲ့သိထားတယ်
မနေ့ဖန်မှာတော့ပြည်ထောင်စုစူအန်းနဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေဟာဒီကနေ့သဘောတူထားတဲ့စာချုပ်ပါအချက်လက်တွေကိုအကောင့်ထည့်ဖို့ရေးအတွက်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်ကော်မတီကိုပြည်ထောင်စုအဆင့်ပြည်နယ်အဆင့်ဒေသနာအဆင့်ဆိုပြီးအဆင့်၃ဆင့်နဲ့ဖွဲ့စည်းဖို့အတွက်ဆွေးနွေးကြမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအပြည့်ရစာချုပ်လက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာပူးတွဲကော်မတီတရက်ဖွဲ့စည်းဖို့ရှိနေပါတယ်။ဒီကော်မတီကရပ်ပေါင်း60အတွင်းနိုင်ငံရေးဆွေးနွေးရေးမူပေါင်းတွေရေးဆွဲပြီးရပ်ပေါင်း90အတွင်းမှာနိုင်ငံရေးဆွေးနွေးပွဲစတင်နိုင်ဖို့ဆောင်ရွက်ရမှာဖြစ်ပါတယ်။ဒီကနေ့လက်မှတ်ရေးထိုးတဲ့အခမ်းအနားကိုသမိုင်းဝင်နေ့ရက်တည်းအဖြစ်ပြောဆိုသတ်မှတ်ခဲ့ကြသလိုလက်မှတ်ရေးထိုးရမှာနိုင်ငံတော်တမရဒုတမရ2ဦးတမရကာကွယ်ရေးဦးစီးချုပ်ဒုကာကွယ်ရေးဦးစီးချုပ်လွတ်တော်ဥက္ကဋ္ဌ2ဦးတို့ပါဝင်လက်မှတ်ရေးထိုးခဲ့သလိုတန်ရနာခေါင်းဆောင်တွေဘက်ကလည်းတပွဲကို3ဦးကြာစီလက်မှတ်ရေးထိုးပြီးနိုင်ငံရေးပါတီတွေကခေါင်းဆောင်20ဦးနိုင်ငံတကာတန်တမန်6ဦးကသက်သေအဖြစ်ပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။ဒီအခမ်းအနားကိုအမေရိကန်တန်မတ်ကြီးပါဝင်အခြားနိုင်ငံကတန်တမန်တွေပြည်ရင်းကလူငယ်နဲ့လူမှုရေးအသင်းဖွဲ့တွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်
။ကိုမိုးစောနှီးပြည်တော်ကနေပေးပို့ခဲ့တဲ့သတင်းဖြစ်ပါတယ်ရှင်။မြမအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့တနိုင်ငံလုံးအဖြစ်ကတ်တိုက်ခိုက်မှုရက်စဲရေး NCA သဘောတူစာချုပ်ဒီကနေ့လက်မှတ်ရေးထိုးပွဲကျင်းပနိုင်ခဲ့တဲ့အပေါ်မှာကရင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာတော့ NCA ထောက်ခံပွဲတွေကျင်းပခဲ့ကြပါတယ်။ NCA အပြစ်ရက်စာချုပ်ရေးထိုးပြီးတဲ့နောက်ပိုင်းတိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရေးရပြီးဒေသဖွံ့ဖြိုးရေးလုပ်ငန်းတွေပိုးပြီးတော့ဆောင်ရွက်ခွင့်ရှိမယ်လို့လည်းထောက်ခံပွဲဦးစီးကျင်းပသူတွေဘက်ကပြောပါတယ်။တစ်ဖက်မှာလက်နက်ကိုင်တိုင်းရင်းသားအဖွဲ့အလုံးအစုံမပါဝင်သေးတဲ့အတွက်တပြည်လုံးငြိမ်းချမ်းရေးအတွက်ခက်ခဲနေ ਉ မယ်လို့လည်းတိုင်းသားကောင်းဆောင်တွေကရှုမြင်နေကြပါတယ်ဒီအခြေအနေကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါ NCA လက်မှတ်ရေးသွေးပွဲမှာပါဝင်ခဲ့တဲ့ဖွဲ့တစ်ခုဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးကနေဦးဆောင်ပြီးတော့ဒီကနေ့ကရင်ပြည်နယ်ဖျားသုံးစုမြို့နယ်ထိုင်းပွဲမြို့နယ်ဘက်မှာ NCA လက်မှတ်ရေးသွေးရေးထောက်ခံပွဲကျင်းပခဲ့ကြပါတယ်အခုလို NCA ထောက်ခံပွဲကျင်းပခဲ့တာနဲ့ပတ်သက်လို့ KNU ဒူပလိုက်ရခရိုင်ဆက်ဆံရေးယုံဒုတိယတာဝန်ခံဘဒူစောသဲနေကအခုလို့ပြောပါရယ
် NCA ကရုပ်လက်မှတ်ထိုးတာဟိုထောက်ခံပွဲပေါ့အခုကဒီမနေ့ KNU ဆက်ဆံရေးယုံကတော့ကမကတာပြုတ်လို့ပေါ့ဟိုလူတို့တော့ရှစ်တန်းတင်လိုက်တယ်ပေါ့ကျွန်တော်တို့ကတော့အဓိကရည်ရွယ်ချက်ရတော့ပြည်တွင်းစိတ်ကိုအဆုံးစနိုင်ရေးနဲ့လူတို့အတွက်စီးပွားရေးပညာရေးကျန်းမာရေးနဲ့ဖွံ့ဖြိုးရေးကိုအဓိကရည်ရွယ်ပါတယ်
ကရင်မျိုးရစည်းယုံအနေနဲ့မြန်မာအစိုးရနဲ့အပြစ်ခတ်ရက်စက်ရေးပြုလုပ်ခဲ့ပြီးနောက်ပိုင်းဒေသဖွံ့ဖြိုးရေးလုပ်ငန်းပိုင်းတွေမှာပုံမှန်လှုပ်ဆောင်လာနိုင်တယ်လို့ဘရူစောသဲနေကအခုလိုဆက်ပြောပါတယ
်2017ခုနှစ်မှာ KNU နဲ့နိုင်ငံတော်အစိုးရနဲ့အဲ့ဒါတွေ့ဆုံဆွေးနွေးပြုလုပ်နိုင်ခဲ့တယ်2017နှစ်မှာဆက်ဆံရေးယုံတွေခရိုင်လိုက်ချထားနိုင်ခဲ့တယ်ဒီအဒီပေါ်မှာအခြေခံပြီးတော့လူမှုတွေပညာရေးစီပွားရေးနဲ့ဖွံ့ဖြိုးရေးကျန်းမာရေးခြေခံရှိသေးတဲ့ကြီးလက်ဒေသကြီးရွာထဲမှာဆိုလို့ရှိရင်အများကြီးဖြစ်ပေါ်ခဲ့တဲ့ဖွံ့ဖြိုးရေးဘက်မှာလည်းပဲလမ်းတွေတံတားတွေဆိုလို့ရှိရင်တော့အများကြီးပဲအဲ့ဒါအဖြစ်ခရစေရေးပြုလုပ်နိုင်တဲ့အပေါ်မှာဖြစ်တယ
် KNU ကနေကြီးမှုလှုပ်ဆောင်နေတဲ့ NCA ထောက်ခံပွဲတွေမှာ KNU နယ်မြေခံခေါင်းဆောင်တွေမြန်မာအာဏာပိုင်တွေဘက်ကနယ်မြေခံအုပ်ချုပ်ရေးမှုနယ်မြေခံစစ်သားရာရှိဌာနဆိုင်ရာကပုဂ္ဂိုလ်များပါဝင်ကရင်တည်ရခန့်တိုင်းရင်းသားစုစုပေါင်း1000နီးပါးတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့ NCA လက်မှတ်ရေးသွေးရေးပိုင်းမှာတော့ KNU အဖွဲ့အစည်းမှအမြင်ကွဲလွဲမှုတွေလည်းရှိနေပါတယ်။ဒီကနေ့ကျင်းပတဲ့ NCA လက်မှတ်ရေးသွေးပွဲမှာ KNU ဒုတိယဥက္ကဋ္ဌနော်စီရာဖိုးရစိန်နေနဲ့တက်ရောက်နိုင်ခဲ့ခြင်းမရှိသလိုငင်းချမ်းရေးလုပ်ငန်းစဉ်မှာတိုက်ပွဲတွေရပ်တန့်ပြီးတိုင်းရင်းသားလက်နက်ကန်ဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးသွေးနိုင်မဲ့စာချုပ်ဖြစ်လာစေဖို့မျှော်လင့်ထားပြီးမဲ့လည်းဖြစ်မလာတဲ့အတွက် NCA လက်မှတ်ရေးသွေးပွဲခန်းနာကိုတက်ရောက်ဖို့ခွန်အားမရှိကြောင်းမြန်မာစိုးရကိုစာရေးသားတင်ပြထားပါတယ်။ဒါအပြင် KNU လက်အောက်ခံကရင်မျိုးရလူမျိုးရေးတပ်မတော် KNLA အနေနဲ့နေချားစောက်သားဒါမှမဟုတ်ပြည်သူရဲအသွင်ပြောင်းတာမျိုးကိုလက်မခံသလို KNU တပ်မဟာခရိုင်နယ်မြေတွင်စစ်အင်အားတိုးကျက်ခြင်းမပြုလုပ်ဖို့ KNU အုပ်ချုပ်ရေးနယ်မြေတွင် KNLA တပ်ဖွဲ့ဝင်တွေလှုပ်ရှားသွားလာမှုကိုမြန်မာတပ်မတော်ဒါမှမဟုတ်အာဏာပိုင်တွေကနေတားဆီးကန့်သတ်နှောက်ယှက်ခြင်းမပြုဖို့ပါဝင်အချက်6ချက်ပါသဘောထားရည်တည်ချက်ကိုအောက်တိုဘာလ14ရက်နေ့နှိပ်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်အလားတူရှမ်းပြည်နယ်မိုင်းပန်မြို့မှာလည်းကြားဖြူပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကနေကြီးမှုပြီး NCA ထောက်ခံပွဲတစ်ခုကိုကျင်းပခဲ့ပါတယ်။
အခုလိုမြန်မာအစိုးရနဲ့ပိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကနေအပြည့်ရဆိုင်ချုပ်လက်မှတ်ရေးထိုးနိုင်ခဲ့ရင်ငင်းချမ်းရေးလမ်းလာကောင်းမယ်လို့မျှော်လင့်ကြောင်းမိုင်းပန်မြုပ်ခန့်ကြားပြုပါတီဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဆိုင်းနောက်ကအခုလိုပြောပါတယ်ကျွန်တော်အနေနဲ့ထိုးတယ်ဆိုတာကြတော့ကျွန်တော်တို့ပြည်သူတွေနှစ်ပေါင်းများစွာရင်မြုပ်နေခဲ့တဲ့အနေအားကိုတက်ရှုခွင့်
ဒီကနေ့မှာမြန်မာအစိုးရကိုယ်စားလှယ်အဖွဲ့နဲ့ကန်ယူကရင်မျိုးရာစီယုံဒီမိုကရေစီအကျိုးပြုကရင်တမတော် TGBA ကရင်ငင်းချမ်းရေးကောင်စီမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရတစ်တပ်ဦး ABSDF တောင်ပိုင်းရှမ်းပြည်တမတော် RCSS SSA အစရှိတဲ့အဖွဲ့ခုနှစ်ဖွဲ့တို့ကနေ NCA လက်မှတ်ရေးသွင်းခဲ့ပါတယ်။ KNU ခေါ်ကချင်လွတ်လပ်ရေးဖွဲ့မွန်ပြည်သက်ပါတီမြောက်ပိုင်းရှမ်းပြည်တမတော် TNLA တောင်ပလောင်တပ်ဖွဲ့အစရှိတဲ့အဖွဲ့ဆယ်ဖွဲ့ကတော့အလုံးစုံပါဝင်ရေးနဲ့လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တွေပေါ်နိုင်ငံရေးစည်းရေးအာမခံချက်မရရှိသေးဘဲနဲ့လက်မှတ်ရေးထိုးဖို့မဖြစ်နိုင်သေးဘူးဆိုပြီးငင်းဆန်ခဲ့ပါတယ်။တနင်္ဂနွေလုံးပြည်ကတိုက်ခိုက်မှုရစည်းရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးရမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအလုံးစုံမပါဝင်နိုင်တဲ့အတွက်ဒီပြည်လုံးအတိုင်းအတာငင်းချမ်းရေးတည်ဆောက်နိုင်ဖို့ခက်ခဲနေဦးမယ်လို့တိုင်းဒေသ NCCD အဖွဲ့ခေါင်းဆောင်နိုင်ဟန်တာကအခုလိုပြောပါတယ
်။ကျွန်တော်နိုင်ငံမှာတိုင်းဒေသလက်နက်ကိုင်အဖွဲ့ကြီးကအလုံးပေါင်း27ဖွဲ့တောင်ရှိတယ်။အခုကဒီ10ဖွဲ့နဲ့ပဲသိုးမယ်။အဲ့ဒါလို့နေသားမျိုးမှာသူတို့နဲ့တည်ရမဆိုသူတို့နဲ့ဆွေးနွေးမယ်သူတို့နဲ့ကြည်လည်မဆိုဒေသတချို့လောက်မှာပဲသာဖြစ်နိုင်တယ်။
နိုင်ငံတော်သမ္မတဦးသိန်းစိန်ခေါင်းဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ရှစ်ဖွဲ့တို့ကနေ NCA ပြည်ရလက်မှတ်ရေးထိုးနေပေမဲ့လည်းကချင်ပြည်နယ်ရှမ်းပြည်နယ်ဘက်မှာမြန်မာသမ္မတနဲ့ KIU ကချင်လွတ်လပ်ရေးဖွဲ့မြောက်ပိုင်းရှမ်းပြည်သမ္မတ SSPP SSA TNLA တောင်းပလောင်တပ်ဖွဲ့အများမှာစစ်ရေးရသိမ်းမှနေဆဲလဲဖြစ်ပါတယ်။ NCA ပြည်ရလက်မှတ်ရေးထိုးရေးမှာဒီဆဲအပြစ်ခတ်ရစေးရေးနဲ့နိုင်ငံရေးဆွေးနွေးပွဲအသက်ဝင်ရေးကိုအမေရိကန်ပြည်ထောင်စုအနေနဲ့အနီးကစောင့်ကြည့်အားပေးသွားမှာဖြစ်တယ်လို့လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့အစည်းတွေပေါ်စစ်ရေးနီးလန်းနဲ့အရေးယူဆောင်ရွက်နေတာဟာရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးတည်ငြိမ်မှုနဲ့လုံခြုံရေးအတွက်ယုံကြည်မှုတည်ဆောက်ရေးကိုထိခိုက်နိုင်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနကနေဒီကနေ့မှကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြပြသွားတာပါရှင်။အခုထွန်းလွှင့်နေတဲ့ရေဒီယိုထုတ်လွှင့်နေတဲ့အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။ဝက်ဆိုက်လိပ်စာက bamis.voanews.com ဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်နိုင်ဝက်ဆာအစီအစဉ်မှာတော့ရွက်ကောက်ပွဲဆိုင်ရာအထူးဆောင်ပါတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်။
ဘာရှိမှန်းပြအခုလာမယ့်ဒီအောက်တိုဘာ18ရက်စနေတနင်္ဂနွေမှာဆိုလို့ရှိရင်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေမှာလာမယ့်ရွေးကောက်ပွဲအတွက်ဒီကြိုတင်ဆန္ဒမဲတွေကိုပြည်ပအောင်မြန်မာတွေမဲပေးကြမှာဖြစ်ပါတယ်အဲ့တော့ဒီကြိုတင်ဆန္ဒမဲပေးတာနဲ့ပတ်သက်လို့နိုင်ငံတကာမှာကြိုတင်ဆန္ဒမဲပေးကြတာနဲ့ပတ်သက်လို့အတွေ့အကြုံတွေနောက်မဲပေးကြတဲ့အခြေအနေဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလာမယ့်စနေညပိုင်းဒဲဒီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့တဲ့သရရှင်တွေကိုယ့်ရဲ့အတွေ့အကြုံတွေကိုဖလှယ်ပြောဆိုလို့တဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကျွန်တော်တို့ကနေပြီးတော့ဒဲအလီလိုက်အစီအစဉ်မှာပြန်လည်ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွနီလိုတဲ့အမြင်နောက်မင်းများလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွနီကြမယ်တော်ရရှင်တွေကိုကျူးလွန်ပါတယ်
VOA American တန်ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါလိမ့်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါလိမ့်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းပါရှင်။အော်တိုဘားလ15ရက်ကြာတာပြင်းနေ့ညနေပိုင်း VOA American အတန်ရဲ့အစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ16 19 25တို့ကနေပြီးတော့ပဲဖန်ယူနိုင်နိုင်ပါတယ်ရှင်။အခုအချိန်တော်တွင်မှာတော့ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ရွေးကောက်ပွဲကြိုတင်မဲ့ပေးကြတဲ့ရေမာဘလူးအခက်ခဲတွေနဲ့ကြုံတွေ့နေရပါသလဲ
။ဒီမှာရှိနေတဲ့ဗမာရဲ့စီရင်သူတို့ရှိတဲ့လို့ထင်တယ်။ဘာဖြစ်ဆိုတော့ကျိုးတငယ်ချင်းတချို့တို့အီးမေးလ်ပို့တယ်ဒါပေမဲ့အများစုကမရအောင
်ကိုတန်းထွက်အောင်နဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာဖြစ်တယ်လို့ရွေးကောက်ပွဲဆိုင်ရာဒီတိုးချက်အစီအစဉ်တွေထဲမှာဒီနိုင်ငံရေးပါတီတွေရဲ့မိတ်ဆက်ကန္တာရွေးကောက်ပွဲဆိုင်ရာသတင်းကောက်နှုတ်ချက်စတဲ့အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါလိမ့်ရှင်ဒီလိုအစီအစဉ်တွေမတိုင်ခင်မှာတော့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ရက်စာချုပ်အကြောင်းသတင်းတစ်ပုဒ်ကိုပြောပြပေးပါဦးမယ်မြန်မာဆွေရနယ်တိုင်းဒါလက်နက်ကင်တပ်ဖွဲ့တွေအပြစ်ရက်လက်မှတ်ထိုးပြီးတဲ့နောက်နေကြားဆောင်တပ်ဖြစ်ဖြစ်ပြည်သူရဲဝင်တန်းဖြစ်ဖြစ်အသွင်ပြောင်းတာမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ကသဘောထားထုတ်ပြန်ခဲ့ပါတယ်။ဒီသဘောထားဟာတပ်မှုတွေရဲ့6လတကြိမ်ဆွေးနွေးပွဲဆုံးဖြတ်ချက်ဖြစ်တယ်လို့ကရင်အမျိုးသားစီယွန် KNU ရဲ့ဆုံးဖြတ်ချက်လည်းဖြစ်တဲ့အကြောင်းအောက်ခြေအဆင့်တပ်မှုတွေပါသိရှိဖို့အတွက်ဒီကြေညာချက်ထုတ်ပြန်ခဲ့တာလို့ KNL ရဲ့စစ်ရေးချုပ်ကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။နှစ်ပေါင်း60ကျော်ကြာမြန်မာအစိုးရနဲ့လက်နက်ကင်တိုက်နေတဲ့ KNU ကရင်အမျိုးသားအစည်းအရုံးပါဝင်အဖွဲ့၈ဖွဲ့ဟာအောက်တိုဘာလ15ရက်နေ့မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ကိုနေပြည်တော်မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဒီလိုလက်မှတ်ရေးထိုးပြီးတဲ့အခါမှာကရင်မျိုးသားလွတ်မြောက်ရေးတပ် KNLA ဟာနေကြားဆောင်တပ်ပဲဖြစ်ဖြစ်နေကြားရဲပဲဖြစ်ဖြစ်လုံးမမဟုတ်ဘူးဆိုပြီး KNLA တွဲဖက်စီရေးချုပ်ဘုံမှုချုပ်မန်းရှာထူအောင်ကအခုလိုပြောပါတယ်
။အဲဒီနေကြားဆောင်လို့ရဲမလို့ဘူးဆိုတာကအခုတွေကကျွန်တော်တို့ကအတင်းတွေမျိုးမျိုးထွက်တယ်လေမင်းအောင်လိုင်းတို့ကာချုပ်မင်းအောင်လိုင်းတို့ထွက်တဲ့အတင်းတွေမှာဒီကြီးအားလည်းလက်ချက်တင်းတွေပါတော့လို့ဟိုတင်းတွေပေါ်လာအဲ့ဒီပေါ်လာတဲ့အနေထားမှာတော့တကယ်လို့ဖြစ်ခဲ့ရင်ကျွန်တော်တို့ပြည်သူများလူမျိုးတက်မှာတော့ကျွန်တော်တို့ပြည်သူတွေတော့မဆောင်ရနိုင်ဘူးကျွန်တော်တို့ဖိအားတစ်ခုပေးလို့ဆိုရင်ကျွန်တော်တို့အပြီးမခံဘူးဗျာအဲ့ဒါကျွန်တော်တို့ရှိတဲ့ကျွန်တော်အောက်ခြေသာတမှုတွေရဲဘော်တွေကိုကျွန်တော်တို့ပြန်လို့ချုပ်ခြင်းပြန်လို့အပြစ်ပြန်ပေးတာဖြစ်တယ်လေအဲ့ဒီဟာလည်းပဲကျွန်တော်တို့တမှုများဟိုဟာရေးဘော်စီးရေးမှာဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်တွေလည်းဖြစ်တယ်လေအဲ့ဒါကျွန်တော်တို့ရဲ့ဒီမျိုးလူမျိုးတမှုတွေသဘောထားတရားလည်းဖြစ်တယ
်အရင်တုန်းကတော့မြန်မာအစိုးရနဲ့အပြစ်ခတ်ရစေရယူခဲ့တဲ့ DKBA ပါဝင်ကရင်လက်နက်ကိုင်အဖွဲ့တော်များများဟာနောက်ဆုံးမှာတော့နေကြားဆောင်တက်လို့ဖို့အတွက်ဖိအားပေးခံရမှုတွေရှိခဲ့တဲ့အတွက်သူတို့ရဲ့သဘောထားကိုထုတ်ပြန်ရတာဖြစ်တယ်လို့လဲဘုံမှုချုပ်မန်းရှာထူအောင်ကဆိုပါတယ်
ဟိုပြီးခဲ့တဲ့ကာလတုန်းကရှိမှဥမာဒီကေဘီတို့လိုပါလားအဲ့လိုဟိုသူတို့ကညစ်ကြလာတဲ့အခါကျတော့သူတို့ကဟိုလက်နက်ကင်ဖွဲ့စည်းလို့တာတစ်ဖွဲ့တည်းရှိရမယ်ဆိုတော့လို့လုံလောက်တဲ့အခါကျတော့ဒီကေဘီကိုဟိုနေကြာဆောင်တာတွေကပြောင်းတော့လုံခိုင်းတဲ့အပေါ်မှာအဲ့ဒါမျိုးတွေကအမှန်တရားရှိခဲ့မှုတည်းလေဒါကြောင့်ဘုံမျိုးရှိမှရှိစွာလုပ်ပြီးတဲ့နောက်မှာကျွန်တော်ကရင်မျိုးသားလုံလောက်တတ်မလို့အဲ့လိုပြပြီးတော့လုံသွားမယ်ဆိုရင်ဒါကျွန်တော်တို့အနေနဲ့တော့လက်ခံလို့မရဘူးဆိုတာကျွန်တော်တို့ကကျွန်တော်တို့ရဲ့သဘောထားရတိကျကိုကျွန်တော်တို့ကပေါ်ပြတာဒါပဲဖြစ်တယ်လေ
KNU ဟာမြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖို့အတွက်သူတို့ရဲ့တပ်ဖွဲ့အတွင်းမှာကောကရင်လူထုအခြေပြုအဖွဲ့အစည်းတွေအတွင်းမှာကောနိုင်ငံတကာရောက်ကရင်အဖွဲ့အစည်းတွေအတွင်းမှာပါသဘောထားရယူတဲ့အခါမှာအမြင်မတူမှုတွေလည်းရှိနေတာပါဒီအခြေအနေတွေအောက်မှာအခုလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက် KNLA တက်တဲ့အနေနဲ့အားနည်းချက်တွေအားသာချက်တွေဘာတွေရရှိနိုင်မလဲဆိုတာကိုမေးတဲ့အခါမှာတော့တွဲဖက်စီရေးချုပ်ဘုံမှုချုပ်မန်းရှာထူဝေါကအခုလိုပြောပါတယ်
အဲ့ဒါကတော့ခံလို့မသိသေးဘူးကတခါတည်းပြောနေအလို့ကလည်းမမိတာလည်းကျွန်တော်တို့တွေ့ရတာလည်းရှိရတယ်အဲ့ဒါကြောင့်ကျွန်တော်တို့ခံလို့မရဘူးနောက်အခုကဒီလက်မှတ်ထိုးပြီး16ရင်းနှီးမှလာသူတို့စစ်တိုက်စစ်တိုက်သူတို့ဖြင်းဝါးလေးအဆင့်လိုက်အဆင့်လိုက်ပေါ့အဲ့လိုရေးဆွဲမှဖြစ်တဲ့အခါကျတော့အဲ့ဒါပဲကျွန်တော်တို့ကစောင့်ကြည့်ရမှာပေါ့လေနော်ပြီးခဲ့တဲ့10ရက်နေ့တော့10ရက်9ရက်နေ့တော့ပေါ့အဲ့ဒီမှာတက်မှန်ကဒီရီယာမှာ သူတို့ကတအပြောင်းလဲလုပ်ရဲဆိုပြီးတော့ဟိုကသူတို့ကတလူလာပြောင်းရွှေ့လုပ်တယ်လို့ပြောတယ်ဒါပေမဲ့တပြောင်းရွှေ့လုပ်တော့ညာလဲကျွန်တော်တို့ဘာမှအကြောင်းမကြဘူးခုတော့ခေါင်းတဲ့သဘောရတရွှေ့ပြောင်းလုပ်လာပဲဖြစ်စီတင်နေနဲ့တင်နေတော့သွားလာပဲဖြစ်စီဒါကျွန်တော်တို့အဖြစ်ပြရမှာဖြစ်တယ်အခုကသိပြီးမပြေးလုံမကဘူးကျွန်တော်တို့တအာဒီအချထားတဲ့နေရာကိုသူတို့လက်လက်ကြီးလက်လက်ငယ်လည်းပြစ်ခတာရှိတယ်လက်လက်ကြီးဆိုတာ M over 70နဲ့လည်းလက်ပြည့်တယ်နောက်လက်လက်ငယ်လည်းပြည့်တဲ့ခါကျတော့ကျွန်တော်တို့တလည်းဟိုပြန်တော့ခုကပြည့်တာကဒါမဲ့ထိခိုက်ကြဆုမှုတော့မရှိဘူးအဲတတ်မှန်ငါးရည်ပြရမှာပေါ့ဟိုတော့ပြီးခဲ့တဲ့ကိုရည်နေတော့ကိစ္စမနစ်တနေတော့ဖြစ်တဲ့ကိစ္စဆိုတော့အာဒီမျိုးတော့မရသေးဘူးလို့ကျွန်တော်တို့ကလည်းယူဆမှာပဲ
နှစ်ပေါင်းများစွာလက်လက်ကင်တိုက်နေတဲ့အင်အားကြီးကရင်လက်လက်ကင်အဖွဲ့ဖြစ်တဲ့ KNU ဟာတိုင်းရင်းသားလက်လက်ကင်တွေကြားမှာတက်ပေါင်းစုတွေဖွဲ့စည်းတိုင်းဥဆောင်ခဲ့တဲ့အဖွဲ့ဖြစ်နှစ်ပေါင်းများစွာရပ်တည်လာခဲ့တဲ့အဖွဲ့ဖြစ်ပါတယ်။တခြားလက်နက်ကိုင်အဖွဲ့တွေကိုလည်းသူတို့အနေမြေတွေမှာနေထိုင်ရပ်တည်ခွင့်ပေးခဲ့တဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်ရှင်
။တနိုင်ငံလုံးအပြည့်ရဆဲရေးနောက်ပိုင်းကရင်လက်နက်ကိုင်တပ်ဖွဲ့ဘက်ကသဘောထားတချို့ကိုမအေးမှစုံစမ်းတင်ပြခဲ့တာပါ။အခုရွေးကောက်ပွဲဆိုင်ရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါတော့မယ်ရှင်။နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရမြန်မာနိုင်ငံသားတွေဒီရက်ပိုင်းကြိုတင်မဲပေးဖို့ပြင်ဆင်နေကြပါတယ်။ဝါရှင်တန်မြို့တော်မှာရှိတဲ့မြန်မာတန်ရုံအနေနဲ့မဲဆန္ဒရှင်တွေကိုကြိုတင်အကြောင်းကြားတာမျိုးမရှိခဲ့ဘူးလို့မြန်မာနိုင်ငံသားတွေကစောစောပိုင်းမှာဝေဖန်ပြောဆိုထားခဲ့တာပါ။မဲပေးဖို့ပြင်ဆင်နေတဲ့မြန်မာလူငယ်တအုပ်ဖြစ်တဲ့ကိုတန်းထွတ်အောင်နဲ့တွေ့ဆုံပြီးတော့ကိုအောင်ကမေးမြန်းတင်ပြထားတာကိုနားဆင်ကြရအောင်ပါရှင်။
အောက်ချက်အရမှာရှိတဲ့မြန်မာတန်ရုံမှာဒီကနေ့မနေ့ဇောပိုင်းကစလို့ကြိုတင်မဲဆန္ဒပေးဖို့စင်ကာပူရောက်မြန်မာတွေထောင်ထဲချီးပြီးတော့ဆောင်ဆိုင်မဲပေးခဲ့ပါတယ်ကြိုတင်မဲစတင်ပေးနိုင်တဲ့ပထမရက်မှာပဲမဲပေးသူတွေများတဲ့အတွက်နိုင်ရီတော်ကြဆောင်ဆိုင်ပြီးမှမဲပေးခဲ့ရပါမယ်အားလုံးအဆင်ပြေခဲ့ပါတယ်လို့မဲပေးသူတူဦးဖြစ်တဲ့ဘူမိအင်ဂျင်နီယာဒေါက်တာအောင်ကိုကိုစုကအခုလိုပြောပါတယ
်အာကျွန်တော်တို့တွေအကုန်လုံးကပေါ်ပေါ်ယူယူပါပဲကျွန်တော်တို့ဟိုဒီအကူအညီတွေအကုန်လုံးသူတို့ဟိုပေးပါတယ်ဟိုမိသားမှန်သမျှလည်းသူတို့ပေါ်ပေါ်ရွေရွေကောင်းမွန်နဲ့သူတို့ရင်ကြီးပြောပြပါတယ်ဗျဒီတန်ယုံဝန်ထမ်းတွေအနေနဲ့ဘာမှဟိုပြောပြရမရှိပါဘူးအဲကျွန်တော်ကတိုင်းရင်းသားမဟုတ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကသုံးပြရရတယ်ပေါ့နော်အဲဒီတိုင်းဒေသကြီးလွှတ်တော်ရဲ့အမျိုးသားလွှတ်တော်ရဲ့ပြည်သူလွှတ်တော်ရဲ့ကျွန်တော်သုံးခုရပါတယ်ဒါပေမဲ့ကျွန်တော်ရှိမှကြတော့ဘာဖြစ်လဲဆိုတော့အဲကျွန်တော်သူကရှမ်းအမျိုးသမီးတနေစာတိုင်းရင်းသားဆိုတဲ့အတွက်ကြောင့်သူ၄ခုပေးရမယ်ပေါ့ဒါပေမဲ့သူကသုံးခုပဲပေးပါတယ်ဘာဖြစ်လို့လဲဆိုတော့အဲဒီတာဝန်မျိုးနဲ့မေတ္တာညွှန်ရဲ့စီရင်မှာရှမ်းမပါပါဘူးဆိုပြီးတော့မှအဲသူကသူ့အတုံးကိုပဲပေးပါတယ်သူတို့လည်းတန်ယုံဝန်ထမ်းတွေသူတို့လည်းနားလည်ပြီးပါပေါ့လေကော်မရှင်ကပို့လိုက်တဲ့စီရင်ထဲမှာရခိုင်နဲ့ပြည်ရင်ပဲပါတယ်ရှမ်းတယောက်မှမပါတဲ့အတွက်ကြောင့်မို့လို့သူတို့ကအဲ့ဒီအမျိုးသမီးကိုတော့ဟိုဒီတုံးပြပဲပေးလိုက်ပါတယ
်ဒါပေမဲ့လည်းမဲပေးဖို့တန်းစီရမှာစီးစနစ်မကျတဲ့အပြင်ကွန်ပျူတာစနစ်နဲ့ကိုယ်နာမည်ကိုရှာဖွေရတာမဟုတ်တာကြောင့်မလိုအပ်ပဲအချိန်တွေပူကြတယ်လို့စင်ကာပူမှာနေထိုင်တဲ့မမိုအီကအခုလိုပြောပါတယ
် manual ဖြစ်တဲ့အတွက်သူကကိုစည်ရင်နဲ့မှပါတော့လဲပဲကောင်တာကို table ပေါ်အဲကောင်တာချက်ကိုရောက်သွားတဲ့အခါကျရင်ကိုနံပါတ်ပါမပါဘူးဆာရွက်မှာတစ်ခါကိုပါကိုစစ်ရပြန်အဲ့ဆာရွက်ကြီးတွေကိုလှန်ပြီးတော့ဆာရွက်ကလည်းဘယ်လိုလဲဆိုတော့ရက်ွက်ရုံမှာကတ်ထားတဲ့ဆာရွက်တွေကိုဟိုဓာတ်ပုံရိုက်ထားတဲ့သဘောမျိုးပေါ့နော်တကယ်တမ်းဟိုလိုမျိုးဟို list နဲ့အစအဆုံးစီစဉ်မရှိတရွက်စီသွားတယ်အဲ့မှာနံပါတ်ကိုရှာဆာပြီးကိုနံပါတ်တွင်ပေးမှဟိုလက်မှတ်ထိုးရတယ်ပြီးလို့ရှိရင်သူကဟိုရန်ကုန်တိုင်းဆိုလို့ရှိရင်မဲတော့မှုရမှာပေါ့အဲ့မဲလက်မှတ်တုံးကိုသူတို့ထုတ်ပေးရထုတ်ပေးရမြန်မာရန်ကုန်တိုင်းအလုံးမျိုးနဲ့ဌာနရက်ွက်ဆိုတာတိုင်းဒေသကြီးတက်လားနှစ်လားကိုသူတို့ဆက်ချင်းမသိဘူးပေးချာမသိဘူးမသိရအတွက်ဘယ်အိတ်ထံမှာသူတို့ရှာမှန်းသူတို့နည်းနည်းအလုံးရှုပ်တယ်ပေါ့
ကိုယ့်ရဲ့ဆန္ဒမဲတပြားနဲ့နိုင်ငံအပြောင်းလဲဖြစ်အောင်ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့အခုလိုအချိန်ယူပြီးတော့ဆန္ဒမဲလာရောက်ပေးတာဖြစ်ပေမဲ့ဒီကိုယ့်ရဲ့မဲတွေကိုဘယ်လိုပုံစံမျိုးနဲ့ရည်တွက်မှာလဲဆိုတာကိုသေချာမသိတဲ့အတွက်ဆိုရင်လေလို့မတ်မို့ဤနဲ့မတ်စိုးတင်စားလက်ကအခုလိုပြောပါရယ
်မဲတွေကိုရသွားလို့ရှိရင်ဘယ်လိုပုံစံနဲ့ကောက်မယ်ဘယ်လိုပုံစံနဲ့ဘယ်နေရာမှာကောက်မယ်ဘယ်လိုပြန်ခွဲမယ်ဆိုတာကိုမသိရတဲ့အတွက်စိတ်တော့စိတ်ထဲမှာ 100% တင်နိုင်မှုမရှိပါဘူးအခုလည်းဆိုတော့အခုမဲတွေကိုကောင်တာတွေခွဲထားတယ်ဒါပေမဲ့တကယ်တမ်းမဲပုံက၄ပုံပဲချထားပြီးတော့ခွဲထားတဲ့ကောင်တာတွေက၄ပုံပြန်ထည့်တယ်ဒါတွေကိုဘယ်လိုပြန်တယ်မလဲတယ်ပြီးရင်ဘယ်လိုပြန်ကောက်မလို့မြို့နယ်လိုက်ဘယ်လိုခွဲထုတ်ပြီးတော့အကောက်အတိကျဘယ်လိုတည်ရမလဲဆိုတော့ဘာမှဟို transparency မရှိဘူးအဲ့ဒီအတွက်တော့သဘောမကျပါဘူ
းမဲပုံကြီးချထားတာပေါ့နော်မထည့်လိုက်တာပဲဒါပေမဲ့ swap လုပ်မှညီမရန်စိုးရင်မှလည်းမှန်တိုင်းပြောလို့ရှိဘာလို့ security ညီမတို့မမြင်ရဘူးလေဒီဟာတွေကဘယ်လို processing လုပ်နေလဲဆိုတော့ညီမတို့ကသွားပြီးတော့ vote လုပ်လိုက်တာပဲရှိတယ်အနောက်ကဘယ်လိုပြန်ပို့မယ် process လုပ်မယ်ဆိုတာက information ညီမတို့ဘာမှမသိအောင်
ပြည်ပရောမြန်မာနိုင်ငံသားတွေအနေနဲ့ကြိုတင်မဲဆန္ဒပေးနိုင်ဖို့ပုံစံ15လျှောက်လာကိုတင်ပြီးတော့ခွင့်ပြုချက်ကြိုတင်ရယူရတာပါဒါပေမဲ့လည်းဒီလိုပုံစံ15တင်တဲ့သူတွေတိုင်းမဲပေးခွင့်မရဘူးလို့စင်ကာပူမှာနေထိုင်တဲ့ဒေါက်တာအောင်ကိုကိုဆူကသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
်ဟုတ်ပါတယ်ကျွန်တော်ရှိမှနောက်ကောင်းမလေးတယောက်ပါသူကကြတော့သူတင်ထားတဲ့ပုံစံ15တင်ထားတဲ့သူမဲဆင်းမှာသူ့နာမည်ပါမလာဘူးဒါပေမဲ့သူလာတန်းစီတဲ့သူဒီမှာစူးစမ်းတယ်တန်ယုံကဒီဝန်ထမ်းတွေပြောပါတယ်ကောင်တာမှာတွားမေးကြည့်ပါအဲ့မှာပြောကြကြည့်စီးရင်စီလာရှာကြည့်ပါပေါ့တကယ်လို့မရဘူးဆိုလို့ရှိလို့ရှင်တော့သူတို့ကိုနားလဲပြီးတော့မှအကြည့်ကြည့်ပြီးပြန်ထွက်သွားပေးပါလို့ပြောပါတယ်ဒါပေမဲ့ကောင်မလေးအဲ့လိုပဲသူတို့ပြောတဲ့အတိုင်းတွားပြီးတော့ကောင်တာမှာစွာရှာတယ်မပါဘူးမပါတဲ့အတွက်ကြောင့်သူပြန်သွားရပါတယ်သူမဲပေးလို့မရပါဘူးဗျအဲ့တော့ဟိုပြောမပြနိုင်တော့ဘူးနော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တွေအကုန်လုံးကလည်းဒီနိုင်ငံသားမှာဒီစင်ကာပူမှာရှိနေတဲ့လူတွေနိုင်ငံသားမှာရှိနေတဲ့လူတွေအကုန်လုံးကလည်းဒီပြောင်းလဲခြင်းကိုလိုလားနေတဲ့လူတွေပေါ့ဒါကြောင့်မို့ပြောင်းလဲခြင်းကိုတို့ပေးမယ်ဒါဟိုပါတီကိုကျွန်တော်တို့ကပေးခြင်းကြတာလေအဲ့တော့မပေးလိုက်ရဘူးဆိုတဲ့အတွက်ကြောင့်ဒါကျွန်တော်တို့ဘက်ကတော်တော်ကြီးကိုနင့်နာတယ်လို့ထင်ပါလေဗျာ
အာရှဒေတာရင်းကစင်ကာပူနဲ့တောင်ကိုရီးယားနိုင်ငံတွေမှာအော်တိုဘာလ15ရက်ကနေ17ရက်နေ့အထိကြိုတင်မဲဆန္ဒပေးနိုင်မှာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံဆိုမျိုးရောမှာရှိတဲ့မြန်မာတန်ယုံရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အခုလိုကြိုတင်မဲပေးဖို့ပုံစံ15ဖြစ်ဆက်ခဲ့ပေမဲ့မဲပေးခွင့်အမည်စင်းထဲမှာမပါတဲ့သူတွေအနေနဲ့သက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်တွေကိုတက်ရိုက်ဆက်သွယ်မေးမြန်းဖို့ဆိုပြီးတော့ဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံသားတွေတန်းတဲ့ချီနေထိုင်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းကြိုတင်မဲပေးနိုင်သူ962ဦးသာရှိတယ်ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
စင်ကာပူနိုင်ငံမှာဒီကနေ့ကြိုတင်မဲစတင်ပေးနေတဲ့အကြောင်းကိုကိုအောင်အောင်ကစုံစမ်းတင်ပြသွားတာပါအောက်တိုဘာ15ရက်ကနေ17ရက်နေ့ထိကြိုတင်မဲပေးနိုင်မှုရက်သတ်မှတ်ပေးထားပြီးဒီကနေ့မဲစတင်ပေးတဲ့ရက်မှာစင်ကာပူမှာရှိနေတဲ့ထောင်နဲ့ချီတဲ့မြန်မာနိုင်ငံသားတွေကြိုတင်မဲပေးခဲ့ကြတာဖြစ်ပါတယ်ရှင်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့ဒီပြည်ထောင်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းဒီရက်ပိုင်းမှာကြိုတင်မဲပေးဖို့ပြင်ဆင်နေကြပါတယ်။ဝါရှင်တန်မြို့တော်မှာရှိတဲ့မြန်မာတန်ရုံအနေနဲ့ကတော့မဲဆန္ဒရှင်တွေကိုကြိုတင်အကြောင်းကြားတာမျိုးမရှိခဲ့ဘူးလို့မြန်မာနိုင်ငံသားတွေကစောစောပိုင်းမှာဝေဖန်ပြောဆိုထားခဲ့တာပါ။မဲပေးဖို့ပြင်ဆင်နေတဲ့မြန်မာလူငယ်တဦးဖြစ်တဲ့ကိုတန်းထွတ်အောင်ကိုတွေ့ဆုံပြီးတော့ကိုအောင်အောင်ကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါကိုတန်းထောင်ခင်ဗျာအခုလိုတွေ့ဆုံမြင်မြန်ခွင့်ပေးတာထူးပဲကျေးဇူးတင်ပါတယ်ဆိုတော့ဒီမကြခင်မှာပေါ့လေဒါပြပရောက်ဒီ American ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေအနေနဲ့ကြိုတင်မဲဆန္ဒပေးနိုင်တော့မှာပေါ့ဆိုတော့အဲ့လိုကြိုတင်မဲဆန္ဒပေးနိုင်ဖို့အတွက်ဒီပုံစံ15လျှောက်လွှာကိုတင်ထားတာရှိပါလားခင်ဗျာ
တင်တော့ပါတယ်ကျွန်တော်နှစ်ခါတော့ဒီ၈လပိုင်းကျွန်တော်ဗမာပြည်ရလေဒီကိုလာခဲ့တယ်ပေါ့နော်မလာခင်တည်းကကျွန်တော်ဒီမှာရှိမယ်ဆိုတာသိလို့ email နဲ့နှစ်ခါတော့မြန်မာတန်ရုံပို့ခဲ့ပါတယ
်ဟိုဒီ email နဲ့ပို့လိုက်တော့တန်ရုံဘက်ကနေပြီးတော့တစုံတရာဟိုလက်ခံရရှိကြောင်းဟိုအကြောင်းပြန်တာမျိုးရှိလားခင်ဗျာ
ကျွန်တော်ပထမတစ်ခေါက်တင်တော့မရှိလို့ပဲဒုတိယတစ်ခေါက်တင်လိုက်တာပေါ့နော်ဒါဟိုအဲ့တော့ဒီရောက်တော့ကျွန်တော်ဖုန်းဆက်တော့မေးလိုက်တယ်နှစ်ခါဆက်လိုက်ရတယ်ပေါ့ပထမတစ်ခါကျတော့လေသူကဟိုအဲ့ဒါ gain နေလို့ကမရှိလို့ဆိုဒုတိယတစ်ခေါက်ဆက်တော့ကျတော့ရှိတယ်တဲ့အိမ်ဖောင်သူလက်ခံရရှိတာတယ်ဘာမှမပို့လိုက်မယ်လို့ပြောတယ
်မြန်မာပြည်မှာဆိုရင်တော့မဲဆန္ဒရှင်စင်းတွေကိုထုတ်ပြန်ထားတာမျိုးရှိရလေဒီမှာကျတော့ဒီလိုကြိုတင်မဲဆန္ဒဟိုပေးမဲ့လူတွေရဲ့စီးရင်ကိုတန်ယုံနေဘက်ကဟိုထုတ်ပြန်တာမျိုးမရှိဘူးဆိုပြီးတော့ဟိုပြောတဲ့မျိုးလဲကျွန်တော်တို့ကြားရပါတယ်ခင်ဗျာ
ကျွန်တော်တို့ဒီမှာရှိနေတဲ့ဗမာရဲ့စီးရင်သူတို့ရှိတဲ့နယ်လို့တော့ထင်တယ်ဘာဖြစ်ဆိုတော့ကျွန်တော်တကယ်ချင်းတချို့သူတို့အီးမေးလ်ပို့တယ်ဒါပေမဲ့အများစုကမရအောင်ဒီ form တင်ဖို့ချို့ဆိုတင်ရမှမတော့မသိဘူးကျွန်တော်တကယ်ချင်းတချို့ကျွန်တော်ပြောတယ်အမဲပေးရနေကြတော့ပေးလို့ပြရဘူးလားအဲ့လိုမျိုးကြီးလဲရှိတော့နည်းနည်းအခက်ခဲရှိ
ဆိုတော့ဒီတန်ယုံမှာဘလို့မဲပေးရမယ်ဆိုတော့တည်ပြီးပြီလား
အဲ့ဒါလေကျွန်တော်ဂါဂရနဟိုကျွန်တော်ကတော့ဒီ Facebook မှာတွေ့တဲ့ဒီဗီဒီယိုဖိုင်တွေကဘာလဲဆိုတော့8လောက်တော့တည်တာပေါ့ဒါပေမဲ့ဂါဂရနကျွန်တော်တို့တေချာရှင်းပြရတော့မရှိဘူးဒါပေမဲ့တန်ယုံကတော့ဖုန်းဆက်တုံးကတော့ပြောတယ်အဲ့နေကြရင်တော့မဲကြိုတင်မဲပေးရမယ့်နေကြရင်တော့လာခဲ့ပါတဲ့ရပြီတဲ့အဲ့လိုတော့ပြောတယ
်ဟုတ်ဟိုဘယ်နေ့ဒီမှာမဲပေးလို့ရမယ်ဆိုတော့သိပြီလား
October 18 session မှာပေးရမယ်လို့ပြောတယ
်ကြိုတင်မဲဆန္ဒပေးဖို့အတွက်ဒီမြန်မာတန်ယုံဘက်ကနေလောက်တာကင်လာနဲ့ပတ်သက်ပြီးတော့ဟိုကျင်းတဲ့အားရမှုရှိရလ
ားဟိုနေ့ကကျွန်တော်ဖုန်းဆက်တုံးကတော့ကောင်းကောင်းမွန်မွန်နဲ့ပြောတယ်ပြီးတော့ဘေးတငယ်ချင်းတွေကိုလည်းတတိပေးနှိုးဆော်လိုက်ပါဒီ form တင်ဖို့ပေါ့နော် deadline မတိုင်ခင်အဲ့လိုမျိုးပြောတာအဲ့ဒီကတော့ကျွန်တော်တော်တော်လေးအားရတယ်သူတို့ရဲ့ထုံးကစားသူတို့အတန်ကစားအကုန်လုံးလုံးဝကောင်းပါတယ်ဒါပေမဲ့တခုရှိတာဒီလိုအဲ့လိုဒီမှာရှိရဲ့မြန်မာနိုင်ငံသားကိုကျွန်တော်ခုနပြောလို့ပဲအဲ့လို email နဲ့ပို့ပြီးတော့ရောက်တိုင်းမပို့တာလေလို့သိရမလားအဲ့လိုမျိုးကြာနည်းနည်းလေးသိပြီးတော့ကျွန်တော်ကျင့်တတ်မှုအားရမှုမရှိဘူးကွာ
ဆိုတော့ပထမဆုံးအချိန်မဲပေးမဲ့သူတယောက်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျှော်လင့်ထားလဲခင်ဗျအ
ာဒါကိုကျွန်တော်ကအကောင်းလဲမြင်ချင်တယ်နည်းနည်းတတိလဲရှိရမယ်လို့ထင်တယ်ဘာဖြစ်လဲဆိုတော့ ဒီကောက်ပဲကော်မရှင်ဥက္ကဋ္ဌလည်းပြောတာမဲစင်းရ30ရာခိုင်နှုန်းလောက်ပဲမှန်ဘူးအာမခံတယ်ဆိုတော့နောက်ပြီးတော့ဒီမြန်မာပြည်တွင်းမှာလည်းဝန်ထမ်းတွေကို NLD ကိုမဲပေးရင်ဘာဖြစ်မှာပါ냐အဲ့လိုချင်းချောက်တာတွေရှိတယ်လို့ကျွန်တော်ကြားတော့ဒါဒီရေးကောက်ပဲတရားမျှတမှုရှိမလားဆိုတော့လည်းမေးခွန်းထုတ်ချင်တယ
်ဆိုတော့ပထမဆုံးအချိန်ဆန္ဒမဲပေးမဲ့သူတယောက်အနေနဲ့ကိုယ့်ရဲ့ဒီဆန္ဒမဲတပြားဟာဘယ်လောက်ထိအရေးပါတယ်လို့ရောထင်လဲခင်ဗျာ
ကျွန်တော်ဒီဒီမိုကရေစီနိုင်ငံမှာပဲနေလို့လားမသိဘူးဒီကျောတငယ်ချင်းတွေအားလုံးမဲပေးမဲနေဆိုအရန်တက်ကြွကြတယ်အဲ့တော့ဒီမဲတပြားဘယ်လောက်ထိတန်ဖိုးရှိလဲဆိုတော့ကျွန်တော်ကတော့နားလည်ထားတယ်ဒီမိုကရေစီနိုင်ငံတနိုင်ငံမှာနောက်ပြီးတော့ဟိုကို့မဲတမဲဆိုပြီးတော့ကို့မဲတမဲလည်းမရလိုက်ရုံနဲ့ဘာမှဖြစ်ပါဘူးလို့တော့ကျွန်တော်ဘယ်တော့မှမထင်တော့ဘာဖြစ်လဲဆိုတော့ကို့မကြိုက်တဲ့ပါတီကကို့တမဲလေးမရလိုက်ရုံနဲ့ကတ်ပြီးတော့လည်းနိုင်ဝါနိုင်တယ်အဲကြောင့်ကျွန်တော်မဲအပြားတိုင်းကိုတန်ဖိုးထားပါတယ်
မဲပေးရင်ရောဘလို့ပါတီအဖွဲ့အစည်းမျိုးကိုပေးမယ်ဆိုပြီးတော့စဉ်းစားထားတာမျိုးရှိလဲခင်ဗျာ
ကျွန်တော်တို့နိုင်ငံကပြည်သူလူထုအများစုရဲ့နေ့စဉ်နဲ့နေ့စဉ်ကြုံတွေ့ရတဲ့ဘဝတွေကိုပြင့်တင်ပေးနိုင်မဲ့ပါတီတခုကိုမဲပေးခြင်းတယ်ပေါ့စီးပွားရေးအဖြစ်နိုင်ငံရေးလူမှုရေးပညာရေးကျန်းမာရေးနောက်ပြီးတော့ကျွန်တော်ဟိုမြန်မာနိုင်ငံကိုကမ္ဘာလယ်မှာဂုဏ်သိက္ခာရှိတဲ့နိုင်ငံတစ်နိုင်ငံအနေနဲ့လူတွေမြင်လာဖို့လုတ်ပေးနိုင်မဲ့အစိုးရတရက်ကိုကျွန်တော်လိုချင်တယ်ကျွန်တော်နိုင်ငံခြားမှာနေတဲ့လူတွေဆိုရင်မြန်မာနိုင်ငံကလာဆိုတိတ်ပြီးမျက်နှာမပွင့်ဘူးအဲ့တော့အဲ့လိုဖြစ်ဖို့အတွက်မြန်မာဒီပါတီကဟိုဥစားပေါ့ဒီလိုလုတ်ပေးနိုင်မဲ့ပါတီမျိုးကိုကျွန်တော်လဲပေးချင်တယ
်ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ကြာသာပတိနေ့ညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်အခုနားဆင်ကြရမယ်ဒီကနေ့ရထားတဲ့ရွေးကောက်ပွဲသတင်းတွေရဲ့အနှစ်ချုပ်ကိုတော့မတ်တန်ဂီထိုက်ကစူးစီးပြီးကိုအောင်လွင်ဦးနဲ့အတူတင်ပြပေးထားပါတယ်ရှင်
ရွေးကောက်ပွဲချင်ပါဖို့သတင်းသုံးဖက်လို့မှာအမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးရာရှိဘန်ရုတ်မြန်မာနိုင်ငံကိုသွားမယ်လို့အမေရိကန်သမ္မတအင်ဖြူရောကကြေညာလိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်မြန်မာရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့အမေရိကန်တို့ရဲ့မျှော်လင့်ချက်တွေကိုအောက်တိုဘာလ16ရက်နေ့ကနေစတင်မဲ့မစ္စတာရုတ်ရဲ့နှစ်ရက်ကြာခီးစဉ်အတွင်းမြန်မာဆိုရတာဝန်ရှိသူတွေလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတိုင်းရင်းသားနဲ့ဘာသာရေးခေါင်းဆောင်တို့နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရှင်
။ဘာသာရေးကိုအကြောင်းပြပြီးမဲဆွဲစည်းရုံးနေရာတွေကိုထိမ့်သိမ်းဆောင်ရွက်နေတယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကကုလသမဂ္ဂတွင်ရင်မှုချုပ်အထူးကြံပေးပုဂ္ဂိုလ်မစ္စတာပီချေနမ်ပြားကိုမနေ့ကတွေ့ဆုံစီမှာပြောဆိုလိုက်ပါတယ်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာလုံခြုံရေးအပါအဝင်ဘာသာရေးကိုအကြောင်းပြုပြီးမဲဆွဲစည်းရုံးမှုတွေနဲ့ပတ်သက်လို့မစ္စတာနမ်ပြားကမေးမြန်းခဲ့တာပါ။ရွေးကောက်ပွဲအကြံဖက်မှုတွေမဖြစ်ဖို့ထိမ့်သိမ်းဆောင်ရွက်မဲ့ကော်မတီတွေဖွဲ့စည်းထားပြီးစစ်ဆက်ညှိနှိုင်းဖြည့်ရှင်းပေးနေတယ်လို့စစ်ဆက်ညှိနှိုင်းမရမှဥပဒေကြောင်းအရဆောင်ရွက်မယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတုံ့ပြန်ခဲ့ပါတယ်။လွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်စေရပါမယ်လို့လည်းကော်မရှင်ဥက္ကဋ္ဌဦးတင်ရေးကရွေးကောက်ပွဲကျင်းပမယ့်ရက်ကိုရွှေ့ဆိုင်းလိုပါတယ်လို့ပြောဆိုပြီးနောက်တစ်ရက်မှာပဲကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်မစ္စတာနမ်ပြားကိုကတိပေးပြောဆိုခဲ့တာပါရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းဘာသာရေးကိုအကြောင်းပြမဲဆွယ်စည်းရုံးနေရာနဲ့ပတ်သက်လို့ဝေဖန်ပြောဆိုတာတွေရှိနေပေမဲ့လည်းအခုချိန်ထိတော့ထိရရောက်အရေးယူနိုင်တဲ့အခြေအနေမျိုးတော့မရှိသေးပါဘူးခင်ဗျာ
ဘာသာရေးနဲ့လူမျိုးရေးနှွယ်တဲ့အဓိကယုံတွေဖြစ်ခဲ့ပြီးတင်းမာမှုတွေရှိနေစေဖြစ်တဲ့ရခိုင်ပြည်နယ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်မဲဆွယ်စည်းရုံးရေးခရီးထွက်မဲ့အပေါ်လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေရှိနေပါတယ်။မနေ့ပြန်မှာစတင်မဲ့ဒေါက်အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်မဲဆွယ်စည်းရုံးမှုခီးစဉ်အတွင်းတန်တွဲတောင်ကုတ်ဂွားမြို့နယ်တို့ကိုသွားရောက်ပြီးလူမှုကိုမဲဆွယ်စည်းရုံးမှာဖြစ်ပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့ရခိုင်ခီးစဉ်အပေါ်ရခိုင်ဒေသခံနိုင်ငံရေးပါတီတချို့တို့ကတော့အလိုမကျတဲ့သဘောထားမျိုးထုတ်ဖော်ပြောဆိုထားကြတာပါရွေးကောက်ပွဲညှိကပ်လာချိန်ဘာသာရေးအရာလှုံ့ဆော်မှုတွေအရှိန်မြင့်လာပြီးဘာသာရေးနဲ့လူမျိုးရေးတင်းမာမှုတွေကြမ်းရှိနေတဲ့ရခိုင်ပြည်နယ်ကိုဒေါက်အောင်ဆန်းစုကြည်ရဲ့လူမှုစည်းရုံးရေးခီးစဉ်အပေါ်မှာတော့အများကအာရုံစိုက်နေကြပါလိမ့်ရှင်
ပ ီပတ်ရောင်မြန်မာနိုင်ငံသားတွေရဲ့ကြိုတင်မဲပေးမှုတွေကိုအာရှနိုင်ငံတဝန်းကမြန်မာတန်ရုံးနေမှာဒီကနေ့စတင်နေကြပါပြီ။မြန်မာနိုင်ငံသားအများအပြားတရားဝင်အလွတ်လုပ်ကန်နေကြတဲ့စင်ကာပူနိုင်ငံမှာတော့ဒီကနေ့ကစလို့တနင်္ဂနွေနေ့အထိ၄ရက်ကြာကြိုတင်မဲပေးနိုင်ကြမှာဖြစ်ပါတယ်။ဒီကနေ့စင်ကာပူနိုင်ငံကယာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေစင်ကာပူနိုင်ငံကမြန်မာတန်ရုံးမှာမဲပေးဖို့အတွက်လည်းတန်းစီစောင့်ဆိုင်ခဲ့ကြရတာပါ။တောင်ကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားအများစုကတော့မဲပေးဖို့လျှောက်ထားရမှာမပြည့်စုံဘူးဆိုပြီးညှင်းပယ်ခံရတဲ့အတွက်မဲမပေးနိုင်ကြသလိုကိုရီးယားနိုင်ငံဆိုင်မြန်မာတန်ရုံးကလည်းပြည်နယ်နယ်တိုင်း12ခုကမြို့နယ်တချို့မှာမဲဆန္ဒရှင်တွေအတွက်မဲပေးဖို့မဲစင်းလက်မှတ်တွေပြည်အောင်စုရွေးကောက်ပွဲကွန်ဖရင့်ကပေးပို့မထားတဲ့အတွက်မဲပေးနိုင်မှာမဟုတ်ဘူးဆိုပြီးတော့လည်းတရားဝင်ကြီးညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံသားတိုင်းနဲ့ချီအလွတ်လုကန်နေတဲ့ထိုင်းနိုင်ငံမှာတော့မဲပေးခွင့်ရှိသူ900ကျော်ပဲရှိတယ်လို့မြန်မာတန်ရုံးကသတင်းထုတ်ပြန်ထားပါတယ်။
မတန်ကြီးထိုက်စူစီပြီးကိုအောင်လွင်ဦးနဲ့အတူတင်ဆက်ခဲ့တဲ့ရွေးကောက်ပွဲကောက်နှုတ်ချက်ကိုနားဆင်ကြရတာပါ VOA ကနေရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်ပေးတဲ့အထူးအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးနေပါလိမ့်ရှင်။2025ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေရဲ့မူဝါဒနဲ့ဂရိကဝတ်တွေကြောင့်အစီအစဉ်ကိုရောက်လာပါပြီ။ဒီကနေ့ညနေအတွက်တော့လူပောင်သစ်ဒီမိုကရက်တစ်ပါတီနဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီတို့နဲ့မိတ်ဆက်ပေးပါရစေရှင်
။လူပောင်သစ်ဒီမိုကရက်တစ်ပါတီဟာလာမယ့်2025ရွေးကောက်ပွဲကိုမန္တလေးတိုင်း၊စကိုင်းတိုင်း၊မကွေးတိုင်း၊ရန်ကုန်တိုင်း၊ AR တိုင်း၊ကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့ကနေကိုယ်စားလှယ်လောင်း21ဦးနဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။အမျိုးသမီးကိုယ်စားလှယ်လောင်းကတော့9ယောက်ပါဝင်မှာပါ။လူပောင်သစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လွှတ်တော်ထဲမှာပူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ
်။ကျန်ရွေးကအထူးသဖြင့်တော့ဒီစစ်တပ်ရဲ့အခမ်းအနားမစတကဲခံရလို့ရှိတယ်။ဒီမှာတို့ကပါစီမံဆိုတော့အတိုင်းလားအတိုင်းလားဒီလိုလေခံရလို့ဆိုတော့ဒီလိုကနေဒီကံလို့ဒီကုလုံးပုံနာကဒီလိုပဲဒီအခြေခံစာနေနဲ့လုံပြန်နေလို့ပြင်မဆုံးတော့အများကြီးပြင်။အဲအခြေခံမှုတွေပြင်မယ်ဆိုရင်ရှိရင်ကျွန်တော်တို့လည်းလုပ်လို့မရဘူး။အတူပြင်ကျွန်တော်တို့လည်းအခြေခံမှုကိုပြင်လို့တဲ့သဘောဆန္ဒရှိတဲ့နိုင်ငံရေးအင်အားစုကိုလွတ်တော်ကိုယ်စားလှယ်တွေဒီလိုနဲ့ပူပေါင်းဆောင်ရွက်ပြီးတော့တော်တော်များများပြင်ပအောင်ကြိုးစား
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှုကြိုးစားသွားမှာဖြစ်တယ်လို့ကလေးတငယ်အခွင့်အရေးဆိုင်ရာအသုံးစရိတ်တွေအတွက်လည်းလွတ်တော်မှာဦးစားပေးလှုပ်ဆောင်မယ်လို့ပြောပါသေးတယ
်ကလေးသူငယ်တွေနဲ့ပတ်သက်တဲ့စာမအိကိစ္စပညာရေးကိစ္စကိုနိုင်ငံတော်နည်းနည်းသေးချာရင်းနှီးမြှုပ်နှံတယ်သူတို့ရဲ့သေးသေးချာချာအသုံးစရိတ်ကိုဒီတိုးချက်တင်တယ်လို့ကျွန်တော်ယူဆရတဲ့ခုပေါ့နောက်တော့ဒီကျောင်းသင်ကန်းစာသင်ခန်းပြပရောက်နေတဲ့ကလေးအများကြီးကလည်းတော့အများကြီးတပည့်ဆိုင်နေမှာရှိစားတော့ဆိုင်နေမှာဒီကလေးတွေကိုသူပညာဆက်လက်သင်ကြားနိုင်မှုပိတ်စားလို့ကျွန်တော်ကလုပ်တဲ့အဲဒီဥပဒေကိုကြားတာလို့ဆက်လက်သင်တယ်ဘလို့အစိုးရကလည်းတာဝန်ယူတယ်ဟိုအဲ့အတွက်လည်းအတိုင်းပြေဘူးနော်ဒီကလေးသူငယ်နဲ့ပတ်သက်တဲ့အသုံးစရိတ်ကိုနော်ဒီပညာရေးနဲ့ပတ်သက်တဲ့ပတ်စံမှုကိုကျွန်တော်ပြည်ချတာကိုယ်မျိုးလုပ်တာဘလို့ဘာလို့ဆိုတာ
လူမောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဆောင်ပုဒ်ကတော့ပြည်သူသားအမိပြည်သူသားအဖလို့ဆိုပါတယ်။ဒါကြောင့်ပြည်သူတို့ရဲ့လိုအပ်ချက်တွေကိုစူးစမ်းလှုပ်ဆောင်သွားမယ်လို့ပြောပါတယ်။
ကျွန်တော်တို့အဓိကထားတာကဒီပြည်သူစုအတွင်းမှာဖြစ်ပျက်နေတာ၊လူသမားတွေထဲမှာဖြစ်ပျက်နေတာ၊လက်သမားတွေထဲမှာဖြစ်ပျက်နေတာ၊နောက်ကျောင်းသားတွေထဲမှာဖြစ်ပျက်နေတာ၊စီလဝန်ထမ်းတွေထဲမှာဖြစ်ပျက်နေတာ။အဲဒီသူတို့ပြည်သူတွေအဓိကခံစားနေရတဲ့ခံစားမှုတွေကိုကိုးစားပြုပြီးတော့အလွတ်တော်တွေမှာဒီပြည်ရဲ့အောင်ကြံကြဆုံးနေမယ်ဆိုတဲ့ကျွန်တော်ရဲ့အဓိကရည်ချက်ဖြစ်ပါတယ်။ပြည်သူတွေကဘာကြောင့်မဲပေးတင်လဲဆိုတော့သူတို့ခံစားနေရတဲ့ဒုက္ခတွေ၊သူတို့ကြုံတွေ့နေရတဲ့ပြဿနာတွေကိုသူတို့ကိုယ်စားတိတိကျကျပုံကျုံကြည့်ပဲနဲ့ဝင်ရောက်ပြီးပြောဆိုဆွေးနွေးမယ်၊ပြင်ပြမယ်။နိုင်ငံရေးပါတီတရားဖြစ်တဲ့အတွက်ကျွန်တော်တို့ဝင်ပြိုင်မဲ့ကိုယ်တိုင်ကောင်းတွေကိုပြည်သူတို့ကမဲပေးရည်ချက်တင်လို့ကျွန်တော်ယူဆ
88အရေးအခင်ပြီးစတီထောင်ခဲ့တဲ့လူပောင်သစ်ဒီမိုကရက်တစ်ပါတီဟာ2014ခုနှစ်မှာပါတီကိုပြန်လည်ဖွဲ့စည်းခဲ့ပြီးအခုချိန်မှာတော့ပါတီဝင်အင်အား1000ကျော်ရှိနေပါတယ်။မြို့သားဖွံ့ဖြိုးတိုးတက်ရေးပါတီဟာလာမယ့်ရွေးကောက်ပွဲကိုရန်ကုန်တိုင်းသင်္ကန်းကျုံမြို့နယ်ကနေပြည်သူ့လွှတ်တော်နေရာအတွက်ဝင်ရောက်ရှင်ပြိုင်လာမှာဖြစ်ပါတယ်။ရှင်ပြိုင်မှုအတွက်လွှတ်တော်ကိုယ်စားလှယ်လောင်း6ယောက်ကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကိုနာမည်စင်တင်သွင်းခဲ့ပြီးမယ်။ကိုယ်စားလှယ်လောင်း9ယောက်ဟာတတ်မှတ်ချက်တွေနဲ့မကန့်ညီတာကြောင့်ဘေးချခံခဲ့ရပါတယ်။ဒါကြောင့်လွှတ်တော်ကိုယ်စားလှယ်လောင်း1ယောက်နဲ့ပဲလာမယ့်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်သွားတော့မှာဖြစ်ပါတယ်
။ပြည်အောင်စုဖွားလူမျိုးအလုံးလူမျိုးဘာသာဒေသအစင်တန်ခွဲချက်မှုရှိပဲနဲ့တရားမြတ်တရှင်လောလရှင်သာဓုညီမြရှင်တည်းဟူသောလက်ကပလာတရားကိုရှေ့ပြုပြီးတော့မြမလူပုံတိတရားဖော်ဆောင်ပြီးထဝရတည်တန်းတဲ့နိုင်ငံရေးအတွက်ပါတီအနေဖြင့်ဥတီဆောင်ရွက်ရန်ရည်ရွယ်ပါတယ် စီးပွားရေးအနေနဲ့ပဲစီးပွားရေးနဲ့ဆိုရင်ကျွန်တော်တို့တက်ပြီမှာဆိုရင်ဒီဘရင်းနေမြုံနာမှုယူပြီးတော့စက်ယုံလုံယုံမျိုးပေါ်ပေါက်လာပြီးတော့အဲ့ဒီလုပ်ငန်းတွေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့သင်္ကန်းစားရတွေကိုထိထိမင်းမင်းနဲ့တန်ဖို့ရှိရှိဆောင်ရွက်နိုင်ဖို့အတွက်အခွင့်အရေးရရှိဖို့အတွက်မြတ်စွာရရှိဖို့အတွက်ဝီရေပြီးတော့ကျွန်တော်ဆောင်ရွက်ဖို့အတွက်ကျွန်တော်ရည်ရထားပါတယ
်သူတို့ပါတီဟာပလင်းတငယ်တွေအတွက်တော့မူဝါဒတွေချမှတ်ထားတာမရှိပေမဲ့အမျိုးသမီးတွေအတွက်တော့မူဝါဒတွေချမှတ်ထားပါတယ
်ကျွန်တော်တို့ကလေးတငယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနေပြီးတော့မူဝါဒဆက်ထားတာတော့ကျွန်တော်တို့တိတိကျကျတော့မရှိသေးပါဘူးအမျိုးသမီးနဲ့ပတ်သက်ပြီးတော့လောလောဆယ်ပညာသင်ကြားရေးနောက်ပြီးတော့ဒီတိုင်းပြည်ရဲ့တာဝန်တွေကိုထမ်းဆောင်တဲ့နေရာမှာအမျိုးအစားယောက်ျားမိန်းမမခွဲခြားဘဲနဲ့ဌာန်သူအခွင့်အရေးရှိနောက်ပြီးတော့သူတို့ရဲ့လုပ်ငန်းဆောင်ရွက်ရမှာလည်းပဲယောက်ျားနဲ့အတူတူအမျိုးသားနဲ့အတူဌာန်သူဆောင်ရွက်နိုင်ရေးနောက်ပြီးတော့အကစားပညာရေးအခြားလူမှုရေးကိစ္စတွေအားလုံးမှာလည်းပဲဌာန်သူအကူဆောင်ရွက်နိုင်ရေးကိုကျွန်တော်အဓိကထားပါတယ်
ပါတီအနေနဲ့လွတ်တော်ရောက်သွားရင်ဘာတွေဆောင်ရွက်သွားမလဲဆိုတာကိုလည်းအခုလိုပြောပြပါမယ်
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကထားပြီးကျွန်တော်တို့လုပ်မှာပဲ။ဒုတိယရည်ရွယ်ချက်ကဘာလဲဆိုရင်ဦးတင်ဖက်ဒရယ်မှုကိုအကောင့်ထဲပေါ်ဆောင်ရွက်အောင်ကျူးစွာဆောင်ရွက်ပါမယ်။နောက်ပြီးတော့လူဒန်းစားအသီးသီးတွေရဲ့လူအဆန်လူလာတဲ့စန္ဒတွေကိုကျွန်တော်တို့ကဖြည့်ဆည်းပေးဖို့အတွက်ဆောင်ရွက်ပါမယ်ဆိုတော့ကျွန်တော်ထားပါတယ်။ပန်ပလက်တွေဝေးတယ်။နောက်ပြီးတော့ကျွန်တော်ရဲ့ပါတီမှာအဲဒီနောက်ပြီးတော့ဥဟန်တင်ရဲ့ဝေးရစုံကိုရေးထားတယ်။ဒါလောက်နိုင်ပဲကျွန်တော်တို့ကနေပြီးတော့စီးရင်တာပဲရှိတယ်။နောက်ထပ်ဘာဂတိပေါ်တော့မှပြေးထားတာမရှိပါဘူး
။အဖွဲ့ဝင်အင်အား2000လောက်ရှိတဲ့အမျိုးသားဖွဲ့မျိုးတိုးတက်ရေးဒီမိုကရက်တစ်ပါတီဟာ2010တုန်းကပါတီမှတ်ပုံတွေရရှိခဲ့တာဖြစ်ပြီး2010ရွေးကောက်ပွဲကိုလည်း28နေရာဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။အဲဒီတုန်းက2နေရာအနိုင်ရရှိခဲ့ပေမဲ့ပြည်ခံပြိုးပါတီကကန့်ကွက်ခဲ့တာကြောင့်အမှုဖြစ်ပြီးရှုံးနေခဲ့ပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါမြမခတရင်အေဂျင်စီကနေယူရီကိုပေးပို့လိုက်တာပ
ါနိုင်ငံရေးပါတီတွေရဲ့မူဝါဒနဲ့ဂရိကဝတ်တွေအကြောင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုကျွန်မတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ကြာသပတေးညနေဘက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါနောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်မှာတော့ကျမရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်အခုညနေပဲအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ကြီးညာပေးပါအောင်မယ်ရှင
်တနင်္ဂနွေလုံးပြစ်ခတ်တက်ခိုက်မှုရဲ့စရေးတဘောလူစာချုပ် NCA ဟာနောက်မျိုးဆက်တွေရဲ့အနာဂတ်အတွက်သမိုင်းလက်ဆောင်ဖြစ်တယ်လို့သမရဦးသိန်းစင်ကပြောလိုက်ပါတယ်ဒါရင်သားလက်နက်ကိုင်အဖွဲ့အလုံးမပါနိုင်သေးပေမဲ့ကနဦးရှိပြည်အနေနဲ့ပါဝင်ပြီးရှေ့ဆက်သွားဖို့အစဉ်အသင်းဖြစ်နေတဲ့အဖွဲ့တွေနဲ့အရင်ဦးစုလက်မှတ်ထိုးဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့ NCA လက်မှတ်ရေးထိုးခွဲအခမ်းအနားမှာသမရဦးသိန်းစင်ကပြောသွားပါတယ်အဲ့လိုမျိုးမြန်မာဆွေရနဲ့တန်သာလက်တကိုင်အဖွဲ့အစည်းရှစ်ဖွဲ့အကြား NCA စာချုပ်လက်မှတ်ရေးထိုးနိုင်တဲ့အပေါ်ကုလသမဂ္ဂဥရောပသမဂ္ဂအမေရိကန်စတဲ့နိုင်ငံတကာကကြိုဆိုကြပါတယ်။ဒါ့အပြင် NCA စာချုပ်နောက်ပိုင်းမှာလှုပ်ဆောင်ပေးရရှိတဲ့ကိစ္စတွေကိုအမြန်ဆုံးလှုပ်ဆောင်ကြဖို့လည်းတိုက်တွန်းပြောဆိုပါတယ်။ပုံပို့ပို့ပြီးတော့အကောင့်နဲ့ငင်းချမ်းရေးဖြစ်စဉ်တဲ့အကောင့်ထဲပေါ်နိုင်တဲ့အထိဆက်ကြိုးပမ်းဖို့အမေရိကန်ကတိုက်တွန်းပါတယ်။ငင်းချမ်းရေးထောက်ကူပြုအဖွဲ့ BSG ကလည်း NCA လက်မှတ်ရေးထိုးမှုကိုကြိုဆိုပြီးဒီကနေ့လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့အစည်းတွေပါပါဝင်လာဖို့ဦးတည်တဲ့လမ်းကြောင်းတွေကိုဖော်သွားဖို့နဲ့ယုံကြည်မှုတည်ဆောက်ရေးဆက်ပြီးကြိုးစားသွားဖို့တိုက်တွန်းပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစဉ်အတတ်မှာမြန်မာနိုင်ငံကိုအီရန်၊ပါကစ္စတန်၊ရုရှား၊ဆော်ဒီအာရေဗျာတို့နဲ့တံတားနဲ့ထားပြီးအမေရိကန်ပြည်ထောင်စုကသတ်မှတ်လိုက်ပါတယ်။ဒီနိုင်ငံတွေနဲ့တခြားနိုင်ငံတွေမှာလူနည်းစုတွေရဲ့အခွင့်အရေးတွေကိုလစ်လျူရှုခံနေရတယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုခွဲခြားဆက်ဆံနေတာဖော်ပြထားသလိုပြင်သစ်နဲ့ဂျာမနီတို့မှာဂျူးတွေကိုဆန့်ကျင်တာကိုလည်းအမေရိကန်နိုင်ငံကြီးဌာနရဲ့ဗာဇယ်လက်ကွေ့ဆိုင်ရာနှစ်စဉ်အစည်းအဝေးစာထဲမှာဖော်ပြထားပါတယ်။တောင်တိုးပင်လယ်တွေကရေပိုင်နဲ့အငင်းပွားနေတဲ့နေရာအနီးမှာတရုတ်သင်္ဘောတစ်စီးကြောင့်ဗီယက်နမ်ငါးဖမ်းလှေတွေကတစီနစ်မြုပ်သွားခဲ့တယ်လို့ဗီယက်နမ်နိုင်ငံကပြောပါတယ်။ဒါဟာတရုတ်နဲ့ဗီယက်နမ်အင်းနီးချင်းတဲ့နိုင်ငံအကြားရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်တဲ့တင်းမာမှုတွေပိုဆိုးလာစေတဲ့နောက်ဆုံးပေါ်လာတဲ့ဖြစ်ရပ်ပဲဖြစ်ပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနေပဲနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်သိန်းခီထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေးဒူပင်စကီဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.